to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2020ပြည်နှစ် February လ22ရက်တောက်ကြနေ့ညပိုင်းအစည်းအဝေးတွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line to meter 1925 32ပထမနိုင်ဝက်မှာ line လက် meter 190လို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကဆုမျက်မှုပါရှင်အာဖဂန်နစ္စတန်နိုင်ငံကအကြမ်းဖက်မှုတွေကြားဆင်းရေးအတွက်အမေရိကန်နဲ့တာလီဘန်တွေကြားနားလည်မှုရရှိထားပြီလို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကဒီကနေ့အကြေညာလိုက်ပါတယ်လာမယ့်အမေရိကန်ရွေးကောက်ပွဲမှာလုံခြုံရေးနဲ့ပတ်သက်လို့လွှတ်တော်အမတ်တွေကိုရှင်းလင်းတင်ပြခဲ့တာကြောင့်ထိတ်တန့်ထောက်လှမ်းရေးတာဝန်ရှိသူကိုသမ္မတယာရုကနေဖြုတ်ခဲ့တာလို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အကြေညာပေးပါမယ်ရှင်
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ Victoria မြို့မှာကလေးငယ်ရဲ့အမိအရင်မိဘရဲ့အချက်လက်တွေကိုထုတ်ပြောခဲ့တဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုလိုအပ်သလိုဆောင်ရွက်သွားဖို့သမ္မတကညွှန်ကြားတဲ့အကြောင်
းနံပါတ်1ကတော့အမှုမှန်ပေါ်ပေါက်ရန်နံပါတ်2တာဝန်ခံမှုတာဝန်ယူမှုရှိရန်နံပါတ်3ကတော့ကျွန်တော်ဥရိနေမြင်ဖြစ်ရန်နံပါတ်4ကတော့တရားဥပဒေ
သမ္မတရုံပြောခွင့်ရရဲ့သတင်းတောက်တွေကိုဖြေကြားချက်နဲ့အတူထိုင်းနိုင်ငံမှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှာနဲ့ဆက်ဆက်ပြီးအယောင်ဆိုင်တွေပိတ်ကုန်တဲ့အထိအယောင်နှေးလာလို့မြန်မာလုံသမားတွေလည်းအလုံးလက်မဲ့ဖြစ်နေရတဲ့အကြောင်းနဲ့ချင်းနဲ့ရခိုင်ဒေသကစစ်ရေးပြိပခရှိရာဒေသတွေကစာစစ်ဌာနတွေနဲ့ဒုက္ခသည်စခန်းတွေမှာရောက်နေတဲ့ကျောင်းသားတွေစာမေးပွဲဖြေဆိုဖို့အခက်အခဲတွေကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ကပြောပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကအကြမ်းဖက်မှုတွေကြားဆင်းရေးအတွက်အမေရိကန်နဲ့တာလီဘန်တွေကြားနားလည်မှုရရှိထားပြီလို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကဒီကနေ့ပြောကြားလိုက်ပါတယ်။ပဋိပက္ခတွေဆယ်စုနှစ်နဲ့ချီဖြစ်ပွားခဲ့ပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံတဝန်းအကြမ်းဖက်မှုတွေတိတိကျကျကြားဆင်းသွားရေးအတွက်တာလီဘန်တို့နဲ့နားလည်မှုရရှိထားပြီလို့ဝန်ကြီးပွန်ပီယိုက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာပါ။ဒါဟာငြင်းချမ်းရေးအတွက်အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့သူကဆိုပြီးဒီအခွင့်အရေးကိုစုပ်ကိုင်ထားဖို့လဲအာဖဂန်ပြည်သူတွေကိုတိုက်တွန်းပါတယ်။အာဖဂန်နစ္စတန်စစ်ပွဲအဆုံးတက်မဲ့နိုင်ငံရေးသဘောတူညီချက်တွေရရှိဖို့အမေရိကန်နဲ့နိုင်ငံတကာညွှန်ပေါင်းတပ်ဖွဲ့တွေလျှော့ချဖို့နဲ့အာဖဂန်နစ္စတန်ထဲမှာအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကိုတိုက်ခိုက်နေတဲ့အကြမ်းဖက်အဖွဲ့တစ်ဖွဲ့မှမရှိစေဖို့အမေရိကန်နဲ့တာလီဘန်တို့ကြားနောက်ထပ်ဆွေးနွေးမှုတွေလုပ်သွားမှာဖြစ်တယ်လို့နိုင်ငံသားရေးဌာနကထုတ်ပြန်တဲ့အကြေညာချက်ထဲမှာလည်းဖော်ပြထားပါတယ်
။အမေရိကန်မှာနိုဝင်ဘာလကျင်းပမဲ့သမ္မတရွေးကောက်ပွဲလုံခြုံရေးနဲ့ပတ်သက်လို့ရှုပ်ဝက်ချက်လက်တွေကိုထောက်လှမ်းကြီးခဲ့ကလွတ်တော်အမတ်တွေကိုရှင်းလင်းပြောကြားခဲ့တာကြောင့်သူ့ကိုသမ္မတဒေါ်နယ်ထရော့ကယာရုကနေဖယ်ရှားခဲ့တာလို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။မြို့သားထောက်လှမ်းရေးယာယီညင်ကြားရေးမှူးဂျိုးဆပ်မကွိုင်းကပြီးခဲ့တဲ့ဘက်မှာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကိုရှင်းလင်းတင်ပြခဲ့တယ်ဆိုတာသမ္မတထရန့်ပြန်လည်သိရှိခဲ့ပြီးတော့အတော်လေးမချေမနှက်ဖြစ်ခဲ့တယ်လို့ Washington Post နဲ့ New York Times သတင်းစာကြီးတွေထဲမှာဖော်ပြခဲ့ကြပါတယ်။သမ္မတသိရှိပြီးတဲ့နောက်တစ်နေ့မှာပဲညွန်မှုမကွိုင်းကိုအင်မီတော်မှာခေါ်တွေ့ခဲ့ပြီးတဲ့နောက်သူ့နေရာမှာတခြားတယောက်နဲ့အစားထိုးဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။2020သမ္မတရွေးကောက်ပွဲကြရင်သမ္မတထရန့်ပြန်လည်အနိုင်ရအောင်ရုရှားကြောင်းဝင်ဆောင်ရွက်နေကြောင်းညမှုမကွာရရဲ့ထိတ်တန့်အကြံပေးရှော့ဘီပီယာဆန်ကလွှတ်တော်အမတ်တွေကိုပြောကြားခဲ့တဲ့ကိစ္စပေါ်မှာသမ္မတအတော်လေးဒေါသထွက်ခဲ့ကြောင်းညော့တိုင်းသတင်းစာကဖော်ပြပါတယ်။သမ္မတဟာတိုင်းပြည်ထက်သူ့ရဲ့အကျိုးကိုရှည်တန်းတင်နေတာအင်မတန်စိုးရိမ်စရာဖြစ်တယ်လို့အောက်လွှတ်တော်ပြည်တွင်းလုံခြုံရေးကော်မတီဥက္ကဋ္ဌဘယ်နီသော့မစန်ကလည်းကြာသပတေးနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်မျိုးသားထောက်လှမ်းရေးဌာနအကြီးအကဲအဖြစ်သူ့ပေါ်အမခံထောက်ခံတဲ့လက်ရှိဂျမနီဆိုင်ယာတမတ်ကြီးရစ်ချတ်ဂရနယ်ကိုခန့်မဲလို့သမ္မတထရမ့်ကဗိုလ်ထုနေ့ကကြေညာခဲ့ပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ဂျပန်စိတ်ကမ်းမှာတီးခြားခွဲစောင့်ကြည့်ခံခဲ့ရတဲ့ Diamond Princess အပျော်စီးသင်္ဘောကြီးပေါ်ကနေကယ်ထုတ်ခဲ့တဲ့ Australia နှစ်ယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတယ်လို့ Australia ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်အစိုးရအစီအစဉ်နဲ့သင်္ဘောပေါ်ကခေါ်လာသူတွေ190ကိုနိုင်ငံမြောက်ပိုင်းဒါဝင်မြို့မှာတရင်နှစ်ပတ်တီးခြားခွဲစောင့်ကြည့်နေချိန်မှာအခုလိုပိုးကူးဆက်နေသူနှစ်ယောက်ကိုစစ်ဆေးတွေ့ရှိတာပါအဲ့ဒီနှစ်ယောက်လုံးအခြေအနေကောင်းပြီးမကြာခင်သူတို့နေရက်ပြန်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းကျန်းမာရေးအရာရှိချုပ် Brandon Murphy ကသတင်းတောက်တွေကိုပြောကြားပါတယ်တီးခြားခွဲစောင့်ကြည့်နေတဲ့တရင်နှစ်ပတ်အတွင်းနောက်ထပ်ပိုးကူးသူတွေထပ်ရှိလာနိုင်တယ်လို့လည်းသူကပြောပါတယ်တစ်ချိန်တည်းမှာပဲ Diamond Princess သင်္ဘောပေါ်မှာရှိနေသေးတဲ့ခီးသည်တွေထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်မနေပေမဲ့ပိုးကူးထားသူတွေနဲ့ထိတွေ့မှုရှိတဲ့ခီးသည်တွေကိုအစိုးရသတ်မှတ်ထားတဲ့နေရာမှာနောက်ထပ်14ရက်တီးခြားခွဲစောင့်ကြည့်မယ်လို့ဂျပန်ကျန်းမာရေးဝန်ကြီးဌာနကဒီကနေ့ကြေညာပါတယ် ပိုးစားတင်ကူးစက်တဲ့တရုတ်နိုင်ငံမှာတော့နောက်ထပ်ကူးစက်သူအရေအတွက်ဒီကနေ့ထပ်ပြီးကြာဆင်းတဲ့အတွက်ကူးစက်မှုကိုထိန်းချုပ်နိုင်ပြီလို့တာဝန်ရှိသူတွေကဆိုနေပါတယ်။လွန်ခဲ့တဲ့24နာရီအတွင်းပိုးကူးတယ်လို့အတည်ပြုနိုင်သူ886ယောက်ရှိပြီးတော့သေဆုံးသူ118ယောက်ရှိတယ်လို့တရုတ်ကျန်းမာရေးကော်မရှင်ပြောခွင့်ရမီဖိန်းကသတင်းတောက်တွေကိုဒီကနေ့ပြောပါရတယ်။ဒါကြောင့်တရုတ်မှာစုစုပေါင်းပိုးကူးဆက်နေသူ95465ယောက်နဲ့သေဆုံးသူ2236ယောက်ဖြစ်ပါတယ်။တရုတ်နိုင်ငံမှာနောက်ထပ်ပိုးကူးဆက်သူကျဆင်းနေပေမဲ့ဒီပြဿနာကြီးကအဆုံးမသတ်သေးဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးပါတယ်
။ This is the time to attack the virus while it is actually manageable small number of cases.
ပိုးကူးဆက်မှုထိန်းချုပ်နိုင်နေချိန်မှာ virus ပိုးကိုတိုက်ဖျက်ရမယ့်အချိန်ဖြစ်ပါတယ်။ကမ္ဘာတဝန်းကူးဆက်နေတဲ့အရေအတွက်ကလည်းနည်းနည်းပဲရှိပါတယ်။အခုအချိန်မှာထိထိရောက်ရောက်မတိုက်ဖျက်ရင်လေးနဲ့တဲ့ပြဿနာတွေကြုံရလာနိုင်တယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ပြောသွားတာပါ COVID-19 ရောဂါကုသနိုင်မဲ့ဆေးကို WHO ကစတင်ဆန့်တက်နေပြီးထိရောက်မှုရှိမရှိကနဦးရလက်တွေကိုလာမဲ့3ဘတ်အတွင်းသိရမယ်လို့မျှော်လင့်ကြောင်းလည်းသူကပြောပါတယ်တရုတ်နိုင်ငံအပြင်ကမ္ဘာတဝန်းနိုင်ငံ25နိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူ1000ကျော်ရှိပြီးသေဆုံးသူ11ယောက်ရှိခဲ့ပါတယ်တောင်ကိုရီးယားမှာလည်းနောက်ထပ်ကူးစက်သူ100ထပ်တွေ့တဲ့အတွက်စုစုပေါင်း60နေသူ200ကျော်သွားပါပြီ။နောက်ထပ်ပိုးကူးစက်နေသူအများစုကဒေဂူးမြို့မှာဖြစ်တာမို့မြို့ကန်တွေကိုအိမ်ထဲမှနေကြဖို့မြို့တော်ဝန်ကသတိပေးထားပါတယ်။စီးပွားရေးလုပ်ငန်းအများအပြားရပ်နားထားကြတယ်လို့ကျောင်းတွေကလည်းယာယီပိတ်ထားပါတယ်
။အိန္ဒိယနိုင်ငံကိုဗုဒ္ဓဂယာဖျားဖူးခီးသွားတဲ့ခီးတဲ့တွေကမြန်မာတယောက်စီမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့တန်ဖိုးရှိတဲ့အတွက်စေယုံတင်ခဲ့ရတယ်လို့အိန္ဒိယကလာတဲ့သတင်းတပုတ်မှဖော်ပြပါတယ်။ဘီအာပီနယ်ကဂါယာနိုင်ငံကလေစိတ်ကိုနိုင်ငံကရောက်လာသမျှခီးတွေကိုစစ်ဆေးရမှာတန်ဖိုးရှိတယ်လို့တွေ့ရှိခဲ့လို့ ANMCH ကိုတင်ခဲ့တယ်လို့စေယုံကြီးကဒေါက်တာ VJ Krishna ရဲ့အပြောကို United News of India သတင်းမှဖော်ပြထားပါတယ်။မြန်မာနိုင်ငံကလာတဲ့ဖျားဘူး30ပါတဲ့အဖွဲ့တစ်ခုတည်းကအမျိုးသားတစ်ယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးတဲ့ရောဂါလက္ခဏာတချို့တွေ့ရမှုချက်ချင်းစေုံတင်ထားပြီးတော့သွေးစစ်တဲ့အဖြစ်မသိရခင်အထိတိကျခွဲကူတာပေးနေတယ်လို့ဆရာဝန်ကပြောပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီအထိလိုက်လိုမီတာ19 kHz 15653ညလိုက်လိုမီတာ25 kHz 11803ညလိုက်လိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။သောက်ဆန်နေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်လို့စုံစမ်းခဲ့တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE အစီရင်ခံစာထဲမှာအစုလိုက်ပြုံးလိုက်တပ်ဖြတ်မှုတွေရှိခဲ့တယ်လို့ဖော်ပြထားတဲ့မောင်နှုရွာနဲ့ချွတ်ပြင်းရွာကတပ်ဖြတ်မှုတွေကိစ္စကိုစုံစမ်းစစ်ဆေးရေးခုံရုံး Code of Inquiry နဲ့စစ်ဆေးဆောင်ရွက်သွားမယ်လို့စစ်တပ်ကပြောကြားလိုက်ပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ရုံး website မှာဖော်ပြထားတဲ့သတင်းထုတ်ပြန်ချက်ထဲမှာမောင်နှုရွာနဲ့ချွတ်ပြင်းရွာဖြစ်စဉ်တွေကိုလေ့လာသုံးသပ်စီစစ်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒီဖြစ်စဉ်တွေအပေါ်စုံစမ်းစစ်ဆေးရေးခုံရုံးနဲ့စစ်ဆေးဆောင်ရွက်ပြီးစစ်ဘက်တရားစီရင်ရေးနဲ့လုပ်ငန်းစဉ်တွေအတိုင်းစစ်တရားရုံးနဲ့စစ်ဆေးစီရင်မှုကိုဥပဒေနဲ့အညီဆက်လက်ဆောင်ရွက်သွားမယ်လို့ရေးသားထားပါတယ်။အစီရင်ခံစာပါကြံဖြစ်စဉ်တွေကိုလည်းဆက်လက်လေ့လာသုံးသပ်စီစဉ်နေတယ်လို့ပြောပါရယ်။ကုဒါပြင်ရွာဖြစ်စဉ်နဲ့ပတ်သက်လို့အရေးယူဆောင်ရွက်ဆဲဖြစ်ပြီးစစ်တရားရုံးရဲ့စစ်ဆေးဆောင်ရွက်မှုအခြေအနေကိုမကြခင်သတင်းထုတ်ပြန်မယ်လို့လည်းအတည်ပြုပါရယ်။အင်းဒီရွာဖြစ်စဉ်နဲ့ပတ်သက်လို့တော့အရေးယူဆောင်ရွက်ခဲ့ပြီးပြီလို့ February 20ရက်နေ့ကတက်မတော်သတင်းထုတ်ပြန်ချက်မှာရေးထားပါရယ်။ICOE ရဲ့အစီရင်ခံစာထဲမှာ2019 August 29ရက်နေ့တုန်းကအာဆာတိုက်ခိုက်ရေးသမားတွေပုံနေတဲ့ဆိုတော့တန်တရားနဲ့ချွတ်ပြင်ရွာကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဝင်ရောက်တိုက်ခိုက်ခဲ့စဉ်အာဆာအဖွဲ့ဝင်တွေအပါအဝင်ရွာသူရွာသား100လောက်အသက်ခံခဲ့ရပွဲရှိတယ်လို့ရေးထားပါတယ်။မောင်နှုခြေရွာမှာလည်းအစုလိုက်အပြုံလိုက်တပ်ခံရသူ100-200ကျားရှိပြီးတော့လက်နက်ကင်မဟုတ်တဲ့ရွာသားတွေဖြစ်တယ်လို့မျက်မြင်တွေကပြောကြောင်း ICOE အစီရင်ခံစာထဲမှာရေးထားပါတယ်။ဒီအစီရင်ခံစာထဲမှာပဲမင်းကြီးရွာ၊ချွတ်ပြင်းရွာ၊မောင်နှုရွာနဲ့ကုဒါပြင်းခြေရွာတွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့အစုလိုက်အပြုံလိုက်တပ်ခံခဲ့ရတယ်လို့ဖော်ပြထားပါတယ်။
ဂျာမနီနိုင်ငံဟာနောင်းမြို့မှာဗုဒ္ဓဦးနေညကပြစ်ခတ်မှုကြောင့်လူများပြားသေဆုံးသွားခဲ့တဲ့ပေါ်မှာဂျာမန်ပြည်သူတွေဝမ်းနည်းပူဆွေးနေကြပြီးတော့ဒီပြစ်ခတ်မှုဟာလူမျိုးရေးခွဲခြားတဲ့စိတ်နဲ့လက်ရရေးအစွန်းရောက်ဝါဒီတူဖြစ်နိုင်ခြေရှိတယ်လို့ဝန်ကြီးချုပ်အင်္ဂလာမာကောကပြောလိုက်ပါတယ်။ Frankfurt မြို့အပြင်ဘက်ကဟာနောင်းမြို့ကဒီရွှေပြောင်းချေချနေထိုင်သူတို့ချို့သွားလေးရှိတဲ့ဘားဆိုင်တစ်ခုကိုတနက်သမားတို့ကပြစ်ခတ်ခဲ့တာကြောင့်လူ9ယောက်သေဆုံးပြီးတော့အများပြားဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ ဒီပြစ်ခတ်မှုကိုကျူးလွန်သူလို့တန်ဆာရှိတဲ့သူဟာအသက်43နှစ်အရွယ်မျိုးသားတူဖြစ်ပြီးတော့သူဟာသူ့ရဲ့နေအိမ်မှာမိခင်နဲ့အတူတည်ဆုံနေတာကိုတွေ့ရတယ်လို့လည်းဂျာမန်အာဏာပိုင်တွေကပြောပါတယ်ဒီတနက်သမားဟာတခြားအဖွဲ့အစည်းနဲ့ပတ်သက်ဆက်နွယ်မှုရှိမရှိဆိုတာကိုစုံစမ်းနေပြီးတော့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့နောက်ထပ်တန်ဆာရှိတဲ့သူကိုလိုက်ရှာနေတာမျိုးတော့မရှိဘူးဆိုပြီးတော့ဂျာမန်အာဏာပိုင်တွေဘက်ကပြောလိုက်ပါတယ်ခင်ဗျာ
အီရန်နိုင်ငံမှာလွတ်တော်ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါတယ်တဟီရန်မြို့တော်မှာပထမဆုံးမဲတက်ခဲ့တဲ့ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအလီဟာမီနီကနိုင်ငံရဲ့အကျိုးစီးပွားကိုအာမခံမဲ့ရွေးကောက်ပွဲဖြစ်တယ်လို့ဆိုပြီးတော့ပြည်သူတွေကိုမဲပေးကြဖို့တိုက်တွန်းခဲ့ပါတယ်အမေရိကန်ဘက်ကစီးပွားရေးပိတ်ဆို့တံခါးမှုတွေပြန်လည်ချမှတ်ခဲ့ပြီးနောက်ပိုင်းပထမဆုံးကျင်းပတဲ့ရွေးကောက်ပွဲမှာလာရောက်မဲပေးသူအရေအတွက်ကခရားကြပါတယ်အီရန်လွတ်တော်အမတ်290နေရာအတွက်ကိုယ်စလေလောင်း 9,000 ကျော်ဝင်ရောက်ရှင်ပြိုင်နေကြတယ်လို့အစိုးရသတင်းမီဒီယာကပြောပါတယ်။အလဲအလက်ကြတဲ့ကိုယ်စလေလောင်းထောင်နဲ့ချီကတော့တင်းကျပ်တဲ့ရွေးကောက်ပွဲစည်းကမ်းတွေနဲ့ကိုက်ညီမှုမရှိတဲ့အတွက်ဆိုပြီးဝင်ပြိုင်ခွင့်တားမြစ်ခံခဲ့ကြရပါတယ်
။ဂျာမနီကကစားခဲ့တဲ့ Europa League ဘောလုံးပွဲတွေမှာတော့ Arsenal ဝုလ်ဖ်တို့အနိုင်ရပြီးတော့ဒီ Manchester United အသင်းကတော့သိကြသွားပါတယ်။ Manchester United နဲ့ဘရုစ်တို့ဘယ်ဂျီယံမှာကစားကြတော့မှတစ်ဖက်တစ်ကိုယ်စီကျသွားခဲ့ပါတယ်ဘရုစ်ကအမန်နျူအယ်ဒန်နစ်က15မိနစ်မှာမန်ယူကိုသမားရိုမေရိုရှေ့ထွက်နေတဲ့အမားကိုခွင်ကောင်းယူပြီးတော့ဖွင့်ကိုသွင်းပေးခဲ့ပြီးတော့မန်ယူအတွက်ခြေပါကူးကိုတော့ပြင်သစ်တိုက်စင်မှုမာဆီယောက36မိနစ်မှာပြန်သွင်းခဲ့တာဖြစ်ပါတယ်အာစနယ်ကတော့ဂရိနိုင်ငံကအိုလံပီယာကော့စ်အသင်းနဲ့ကစားခဲ့ပြီးတော့ပွဲပြီးကနေမှသွင်းတဲ့ဂိုးနဲ့အာစနယ်ကတကူးကိုမရှိနဲ့နိုင်သွားပါတယ်အာစနယ်အတွက်တလုံးနဲ့သောဂိုးကိုတော့ပြင်သစ်တိုက်စင်မှုလာကာဇက်ကသွင်းပေးခဲ့တာပါလေဝင်းကနေဂိုးရှိဖြတ်ထိုးပေးတာကိုသူကဂိုးရှိကနေအနီးကပ်ပိတ်သွင်းခဲ့တာဖြစ်ပါတယ်ဟုတ်နဲ့အစပန်ယိုပွဲမှာတော့ဟုတ်က၄ဂိုးကိုမရှိနဲ့နိုင်သွားပါတယ်ဟုတ်တော့ဂိုးတွေကိုတော့ဒီဂိုးဂျိုတာနဲ့ဂျိုတာက၃ဂိုးသွင်းခဲ့ပြီးတော့ရူဘန်နက်ဗက်စ်ကတကူးသွင်းပေးခဲ့တာဖြစ်ပါတယ်တခြားပွဲစဉ်တွေမှာတော့ရိန်ဂျာစ်ကဘရာဇာကို၂ဂိုးတကူးလီဗာကူစင်ကပေါ်တူဂီကို၂ဂိုးတကူးအင်တာမီလန်ကလူဒိုဂိုရက်စ်ကို၂ဂိုးကိုမရှိနဲ့နိုင်ပြီးရိုမာကဂျန်ကိုတကူးကိုမရှိနဲ့နိုင်ပါတယ်အေဂျက်စ်ကတော့ဂက်တာဖေးကို၂ဂိုးကိုမရှိနဲ့ရှုံးသွားခဲ့ပါတယ်ခင်ဗျာ
သောတန်ညပိုင်း VOA ကနောက်ဆုံးရထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါ။အခုသတင်းလှရေးဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။ဗစ်တိုးရီးယားမြို့နယ်ပတ်သက်ပြီးကလေးငယ်ရဲ့အမည်ရင်းနဲ့မိသားစုသတင်းအချက်အလက်တွေကိုထုတ်ဖော်ပြောဆိုခဲ့တဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေကလိုအပ်သလိုအရေးယူဆောင်ရွက်ဖို့သမရကကြာသာပတေးနေ့မှာညွှန်ကြားထားတယ်လို့သမရယုံပြောရေးဆိုခွင့်ရှိသူဦးဇော်ထေကပြောပါတယ်။အဲ့ဒီရဲတပ်ဖွဲ့ဝင်တွေကိုတရားစွဲနိုင်ဖို့ပြင်ဆင်နေတဲ့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်း ILAM ကလည်းသမရစီကခွင့်ပြုမိန်ရတာနဲ့တရားစွဲတော့မယ်လို့ဆိုပါတယ်။အပြည့်အစုံကို VOA သတင်းတောက်စုစုကပြောပြပါမယ်ရှင်။
ကလေးငယ်လေးဗစ်တိုးရီးယားအမှုနဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်ရေးအတွက်ပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့မှာဖခင်ဖြစ်သူကိုယ်တိုင်ကတမရစီစာရေးသားတင်ပြခဲ့တာပါ။အဲ့ဒီပေါ်နိုင်ငံတော်တမရကပြည်ထောင်စုတရားလွှတ်တော်ချုပ်ပြည်ထရေးဝန်ကြီးဌာနနဲ့ပြည်ထောင်စုရှင်းနေချုပ်ယုံတို့ကိုညွှန်ကြားချက်၄ချက်ပေးခဲ့တယ်လို့ဒီကနေ့ပြုလုပ်တဲ့တမရအိမ်တော်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေကအခုလိုပြောပါတယ်
။နံပါတ်၁ကတော့အမှုမှန်ပေါ်ပေါက်ရန်နံပါတ်၂တာဝန်ခံမှုတာဝန်ယူမှုရှိရန်နံပါတ်3ကတော့ကျွန်တော်ဥရိနဲ့ညီဖြစ်ရန်နံပါတ်4ကတော့တရားဥပဒေစိုးမိုးရေးအတွက်ဆောင်ရွက်ထားမှုအခြေအနေများကိုပဂရီတွေးရှိချက်အမှန်တရားအတိုင်းပြန်လည်တင်ပြရန်ဆိုကျွန်တော်တို့ညွှန်ကြားပါတယ်အဲ့တော့တရားလွှတ်တော်ချုပ်ရဲ့ကျွန်တော်တို့ပြည်ထောင်စုဝန်ကြီးဌာနရဲ့ပြည်ထောင်စုရှင်းနေချုပ်ချုပ်ရဲ့ဒီပေါ်မှာတမလာရေးစီအတူတူတင်ပြကြတယ်တင်ပြချက်တွေကတော့အများကြီးပေါ့နော်တရားလွှတ်တော်ချုပ်ကလည်းတရားရေးဆိုင်ရာပေါ့ပြည်ထောင်စုဝန်ကြီးဌာနကလည်းသူအမှုစစ်ဆေးရေးဖော်ထုတ်ရေးဆိုင်ရာပေါ့ပြည်ထောင်စုရှင်းနေချုပ်ကလည်းချုပ်ရုံးကလည်းဥပဒေပိုင်းဆိုင်ရာတင်ပြပါတယ်
ဗစ်တိုးရီးယားအမှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလ19ရက်တုန်းကမြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဗစ်တိုးရီးယားရဲ့အမည်ရင်းနဲ့မိသားစုကိုယ်ရေးအချက်အလက်တွေကိုထုတ်ဖော်ပြောဆိုခဲ့တဲ့ရဲတပ်ဖွဲ့ကတာဝန်ရှိသူတွေကိုအရေးယူဆောင်ရွက်ဖို့အတွက်တမရကသက်ဆိုင်ရာအဖွဲ့အစည်းတွေကိုမနေ့ကညွှန်ကြားခဲ့တယ်လို့ဦးစော်ထေးကဆက်ပြောပါတယ်
။တင်ပြချက်များနဲ့ဆက်လင်း၍လုံထုံးလုံမီနဲ့အညီမဆောင်ရွက်နိုင်သောတာဝန်ကျေဝန်စွာမဆောင်ရွက်နိုင်သောလက်ဟာမှုများဖြစ်ပေါ်ခဲ့သောဥပဒေပြဋ္ဌာန်းချက်များနှင့်ညီညွတ်မှုမရှိသောတာဝန်ရှိသူများကိုသက်ဆိုင်ရာဖွဲ့စည်းကလိုအပ်သလိုရေးယူဆောင်ရွက်ရန်ဆိုကျွန်တော်ညွှန်ကြားထားပါတယ်။ညွှန်ကြားထားတဲ့အတွက်သက်ဆိုင်တဲ့အဖွဲ့အစည်းတွေကအဲ့ဒါကိုတမရရဲ့လမ်းညွှန်ချက်တိုင်းဆက်ပြီးဆောင်ရွက်ဖို့ရှိပါလိမ့်မယ်။
အဲ့ဒီသတင်းစာရှင်းလင်းပွဲကိုဦးဆောင်ခဲ့တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့မှုခင်းရဲတပ်ဖွဲ့မှု၃ဦးနဲ့ရဲတပ်ဖွဲ့ရဲ့ရဲစာနေပေ့ချ်တာဝန်ခံတို့ကိုကလေးတငယ်ခွင့်ရေးဆိုင်ရာချိုးဖောက်မှုနဲ့တရားစွဲဆိုနိုင်မှုမြန်မာနိုင်ငံလွတ်လပ်သောရှင်နေများအသင်း Island ကလည်းလွန်ခဲ့တဲ့တလကျော်ကတည်းကပြင်ဆင်နေတာပါ။ဒါပေမဲ့သူတို့ဟာပြည်သူဝင်နှံတွေဖြစ်တာကြောင့်တရားစွဲဆိုနိုင်မှုအတွက်ဥပဒေနဲ့အညီနိုင်ငံတော်တမရစီကနေခွင့်ပြုမိန့်တောင်းခံပြီးစောင့်ဆိုင်းနေတာပါ။ ဒီကနေ့သမ္မတအိမ်တော်သတင်းစာရှင်းလင်းပွဲအပြီးမှာတော့သမ္မတဆီကခွင့်ပြုချက်ရရင်တရားစွဲဖို့စတော့မယ်လို့တရားလွှတ်တော်ရှင်နေဦးသိန်းတန်းဦးကပြောပါရတယ်
ကျွန်တော်တို့ကတော့အဲသမရစီရခွင့်ပြုရင်ကျွန်တော်တန်တရားဆုံးကျွန်တော်တို့လည်းသတင်းစာရှင်းလင်းလို့ကိုရှိတယ်တိတ်မကြခင်ပါဘူးနော်ဒီအမှန်တရားကော်မတီနဲ့အိုင်လန်နဲ့ပေါင်းပြီးတော့ကျွန်တော်တို့ထုတ်ပြန်စရာရှိပါမယ်အဲ့ကြကျွန်တော်တို့အသေးစိတ်ပြောပါမယ်အကြမ်းင်းကတော့ကျွန်တော်တို့တရားဆုံး
နေပြည်တော် Wisdom Hay ပုဂ္ဂလိကမူချိုအကြောင်းက Victoria လို့နာမည်ဝတ်ပေးထားတဲ့သုံးနှစ်အရွယ်မိန်းကလေးလိမ့်မိုင်းဆိုင်ရာကျူးလွန်ခံရတဲ့အမှုမှာတန်တရားတရားခံအဖြစ်ဆွဆွဲခံထားရသူလဲတရားရှင်လွတ်မြောက်ပြီးဖြစ်တယ်လို့အမှုပြင်ဆင်မှုတင်သွင်းချက်ကိုလည်းတိုင်းဥပဒေချုပ်ရုံးကပယ်ချထားပြီးပါပြီဒီအမှုမှာကျူးလွန်သူအစ်စ်အမှန်ပေါ်ပေါက်ရင်းနဲ့ကလင်းရဲ့ Victoria အတွက်တရားမျှတမှုရရှိရေးအများကလူလာနေကြတာဖြစ်ပါတယ်
မဆူဆူပြပြခဲ့တာပါရှင်အခုကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ဆက်ဆက်လို့ထိုင်းနိုင်ငံမှာမြန်မာအလုပ်သမားတွေအလုပ်လက်မဲ့ဖြစ်နေကြတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါထိုင်းနိုင်ငံမှာဝူဟန်ကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်ရောဂါပြန့်ပွားမှုကြောင့်ဒီကမ္ဘာလက်ခရီးသွားတွေအသွားအလာကျသွားတယ်လို့ရောဂါကူးစက်မှာစိုးရိမ်ကြတဲ့ထိုင်းလူမျိုးတွေကလည်းလူစီကားတဲ့ဈေးဝယ်စင်တာတွေကိုတိတ်ပြီးတော့မသွားကြတော့ပါဘူးဝယ်သူနည်းလာတာနဲ့အမျှဆိုင်တွေပိတ်ပစ်နေကြရတဲ့အတွက်အဲ့ဒီဆိုင်တွေမှာအလုပ်လုပ်နေကြရတဲ့မြန်မာအလုပ်သမားအများအပြားလုတ်လက်မဲ့ဖြစ်ကုန်ကြတဲ့အကြောင်းကိုထိုင်းအခြေစိုက်ဘေးဝေးသတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာ COVID-19 ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်မှာကိုကြောက်နေကြတဲ့အတွက်အရင်ကဈေးဝယ်စင်တာတွေမှာလူစီကားတဲ့ဈေးတွေမှာချောက်ကပ်နေပြီးဈေးဝယ်သူတွေမလာတာကြောင့်ဈေးရောင်းသူတွေလည်းအခက်အခဲတွေနဲ့ရင်ဆိုင်နေရတာပါ။ကုန်တိုက်ဈေးဝယ်စင်တာတွေမှာရှိတဲ့အယောင်းဆိုင်ငယ်လေးတချို့မှာတော့ဈေးဝယ်သူနှဲပါလာကြောင်းပိတ်ပစ်လိုက်ကြပါတယ်။ဒါကြောင့်အဲ့ဒီဆိုင်တွေမှာအလုပ်လုပ်နေကြရတဲ့အယောင်းဝန်ထမ်းတွေ၊တန်ရှင်းလုပ်နေတဲ့မြန်မာအလုပ်သမားတွေအပါအဝင်ဈေးဆိုင်တွေမှာအလုပ်သမားတွေရှော့ချတာခံနေကြရပါတယ်ဆိုပြီး AC အလုပ်သမားကူညီအဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကပြောပါတယ်
။ကုန်တိုက်တစ်ခုမှာကျွန်တော်တို့ဒီအပေါ်ဆက်တစ်ဆက်မှာအလုပ်သမား9ယောက်တုံးထားတယ်။အဲ့ဒီမှာသူကဒီအလုပ်သမားကိုထုတ်ချင်လို့ရှိရင်သူကရောကြီးပြရမှာ3ယောက်ပဲခိုင်းလိုက်တာ။အဲ့လိုကမှမလုပ်နိုင်တော့ဘူး။အဲ့မလုပ်နိုင်တဲ့ခါကျအလုပ်သမားထွက်ကောထွက်တဲ့ချိန်မှာသူကပြေးတာအဲ့လိုကမှရှော့ပြီးသားဖြစ်သွားအလုပ်သမားလည်းပြန်တိုင်လို့မရဘူး။ကိုယ်တော်နဲ့ကိုယ်ထွက်တာအဲ့ပုံစံနဲ့ရှော့ပြီးသားဖြစ်သွ
ား။လစာငွေတစ်လကိုဘတ်ငွေ12,000ရမယ်ဆိုပြီးဒီလပိုင်းမှာပဲ MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့စာချုပ်ချုပ်လာခဲ့ပြီမဲ့ထိုင်းနိုင်ငံဘက်ကရောက်တော့လစာငွေမရပဲလုပ်ရလဲမှန်မှန်မသိရတာမျိုးကိုကြုံနေရသူတွေဟာထိုင်းနိုင်ငံမှာပဲကြုံရအလုပ်တွေလုပ်နေကြရတာပါဒီလိုကြုံရအလုပ်လုပ်နေကြတဲ့အလုပ်သမားတူဦးကလည်းအလုပ်အကိုင်အဆင်မပြေဘူးဆိုပြီးပြောပါတယ
်လောက်ခတွေကသူကအခုလစာနဲ့ပြီးမယ်လို့ပြောပြောလစာနဲ့လည်းမပြေဘူးကျွန်တော်တို့6ရက်ဆို6ရက်ခါပဲရှင်းပြီးတာ6ရက်ခါတော့ကျွန်တော်တို့3ခါလောက်ခွဲပြီးတာခင်ဗျဘယ်လိုလုပ်လဲဆိုတော့အခုကျွန်တော်တို့9ယောက်ဆင်းရမယ်နေရာမှာသူတို့က2ယောက်လောက်ပဲပေါ်သွားတယ်3ယောက်လောက်ကိုခြံထားတယ်အဲ့လိုမျိုးအလှဲ့လဲနဲ့ဆင်းခိုင်းပြီးတော့အမျိုးမျိုးသူဟိုအလုပ်ကလည်းလုံးဝမပေးနိုင်ဘူးကျွန်တော်တို့တက်ကြွမှုမရှိဘူးဆိုစီဝါကြလို့လားမကြလို့လားတော့ကျွန်တော်တို့ကမပြောတာဘူးခင်ဗျာအဲကျွန်တော်လူဟောင်း3ယောက်တော့ရှိရခင်ဗျာလူဟောင်း3ယောက်မှလည်းသူကစတက်လာတော့18ယောက်ကိုသူတို့3ယောက်ပဲကျန်တာခင်ဗျာ
အလုပ်ကောင်းရဖို့အတွက်ကျန်ငွေ8သိန်းကနေ10သိန်းကြားပေးပြီးထိုင်းနိုင်ငံကိုသွားလာနေကြတဲ့တရားဝင်လုပ်သမားတွေဟာအခုအလုပ်သမားရှော့ချနေချိန်နဲ့ရင်ဆိုင်နေရတယ်လို့စီဝါရေးကြဆင်းတာကြောင့်လုပ်အားကတွေမပေးနိုင်တာကိုကြုံနေရတယ်ဆိုပြီးဥက္ကဋ္ဌကြီးကဆိုပါတယ်
အလုတ်သမားထွက်တဲ့လူကအလုတ်ကောင်းနေတော့ဗျာဘယ်သူမှအဲ့လုတ်ရုံကလူထွက်ချင်ဘူးအဲ့တော့ထွက်တဲ့လုပ်ငန်းဒီမှန်တယ်များအကုန်လုံး5000လောက်ကမရတာတို့3000လောက်မရတာတို့ကျဲမကြီးမကောင်းတဲ့အလုတ်သမားဆိုတဲ့ဒီမှာပြန်ချသွားတာပဲ
အခုရက်ပိုင်းအတွင်းမှာပဲ GM General Motor Plus ကားကုမ္ပဏီကြီးကထိုင်းနိုင်ငံမှာကားထုတ်လုပ်နေတာကိုရပ်ဆိုင်းပြီး Great Wall Motor ကုမ္ပဏီကိုလွှဲပြောင်းပေးလိုက်ပြီးဆိုပြီးကြေညာခဲ့ပါတယ်လေယောင်ခြေဆိုင်ကျပ်ပလုတ်ကားထိတ်လုပ်နေတဲ့ GM ကုမ္ပဏီအနေနဲ့အဝယ်တွေကျဆင်းသွားတာကြောင့်နောက်ဆုတ်သွားလို့အဲ့ဒီကုမ္ပဏီလက်အောက်မှာအလုပ်လုပ်နေကြတဲ့ထောင်ထဲချီရှိတဲ့ထိုင်းနဲ့မြန်မာနိုင်ငံသားအလုပ်သမားတွေရဲ့ကံတမာဟာလည်းမရေမရဖြစ်လာနေတာပါထိုင်းနိုင်ငံမှာဝူဟန်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်ကမ္ဘာလက်ခီးသွွားလာမှုတွေကျဆင်းလာတာဖြစ်ပြီးဒီနိုင်ငံသားသားဧည့်သည်တွေကိုမှီနေရတဲ့ခီးသွွားလုပ်ငန်းတွေပျော်တော်ဆက်ကာရာအိုကေနိုင်ကလပ်စတဲ့နေရာတွေနဲ့စားတောက်ဆိုင်တွေအပြင်ရိုးရာလက်မှုအထည်စားတဲ့လုပ်ငန်းတွေကိုပါထိခိုက်လာနေတာပါအခုဆိုရင်ကုန်တိုက်တွေကတနိုင်တစ်ပိုင်ဖွင့်ထားတဲ့အယောင်းဆိုင်တွေမှာလည်းဝယ်သူနှဲပါလာတဲ့အတွက်ဆိုင်ရှင်တွေဟာအခန်းကားတော်ပေးဖို့အဆင်မပြေဖြစ်လာကြရတယ်လို့ဒီလိုဆိုင်တွေမှာအလုပ်လုပ်ဖို့အတွက်ငှားထားတဲ့မြန်မာနိုင်ငံသားလူသမားတွေကိုလည်းလာကရှော့ပေးတာအလုပ်သမားဥယျာဉ်ရှော့ချတာတွေလုပ်နေပါတယ်
မအေးအေးမှပြပြသွားတာပါရှင်အခုရခိုင်နဲ့ချင်းဒေသတချို့ကဆံမေးပွဲဖြေဆိုကြရမယ်ចောင်းသားတွေဘက်ကိုအလှည့်ပေးကြပါတယ် ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလဝမြို့တွေမှာဖြစ်တဲ့တိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရပြီးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတဲ့ကျောင်းသူကျောင်းသားတွေဆံမေးပွဲအသီးသီးဖြေဆိုဖို့အတွက်အခက်တွေ့နေကြပါတယ်။မကြာခင်ရက်ပိုင်းအတွင်းမှာပဲဆံမေးပွဲတွေဖြေကြရတော့မှာဖြစ်ပေမဲ့အခုချိန်ထိအဲ့ဒီကျောင်းသားအလုံးအတွက်အဆင်ပြေမဲ့အခြေအနေမရှိသေးပါဘူး။ဒီအကြောင်း VOA သတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ချင်းပြည်နယ်ပလောဝမြို့နယ်ကကြေးရွာတချို့မှာစူရတန်နဲ့ရခိုင်လက်နက်ကိုင်ရဲ့ဖွဲ့တို့မနေ့ကထိတိုက်ပွဲတွေပြင်းထန်နေတာကြောင့်လာမယ့်ဖေဖော်ဝါရီလ24ရက်နေ့မှာကျင်းပပြုလာမယ့်မူလတန်းရဲ့အလေတန်းစာမူဝေးအတွက်ခက်ခဲရှိနေတယ်လို့ပလောဝမြို့နယ်ကကြောင်းစရာအောင်ကျော်လင်းက
နေတဲ့နေရာတွေမှာဆိုရင်ကလေးတွေကတော့ဖြစ်ဖို့တူတော့ဆက်ဆက်ပြင်းမှာပါဘလို့ဆိုဆရာဆမားတော်မှာအခုဒီမှာမိခွန်လာမထုံမှန်ကြီးဖြစ်နေတယ်။ဟုတ်ကဲ့လာမထုံမှန်ကြီးကဒါမှစာမုတ်တန်းနေပြီ။ဒါမှလည်းသူတို့ကလာမထုံမှန်ကြီးကိုခုလက်ရှိလက်ဖြစ်နေလို့လည်းအဲ့နေရာတွေမှာ
အညွနဲ့ကစုကန်ချေးရွာမှာရှိတဲ့စေဘေးဆောင်ကျောင်းသူကျောင်းသားတွေစာမိုးရေးဖြစ်ဆိုနိုင်ဖို့အတွက်ပြည်နေပညာရေးမှုကိုတင်ပြထားတယ်လို့လည်းကစုကန်ချေးရွာအုပ်ချုပ်ရေးမှုဦးခင်တောင်းကပြောပါတယ်
။ကလေးလူရဲ့အခြေအနေကတော့ကျွန်တော်ကစုကန်အုပ်စုထဲမှာဆိုလို့ရှိရင်ပေါ့အခြားဒီတိုက်ပွဲချုံပေါ့အဲရောက်လာတဲ့ကလေးတွေကတော့ဒီပြည်ရိုက်ခန္ဓာကစုကန်ချေးရွာအထက်ကခွဲမှာပဲသူတို့တင်ကြားပေးတာလို့ရှိရဆွဲပြီးတော့ပေါ့အဲ့ဒါကိုသူတို့ကဒီကစားတိုင်းမှာပဲပွာချားပွာဥတည်ချောင်းတို့လိုပြောစင်းချင်းတို့ရွာဟောင်းတို့ဘက်ကနေရောက်လာတဲ့ကလေးတွေဒီပါစီပါလာတဲ့ကလေးတွေပေါ့အဲ့ဒီကလေးတွေကိုကစားတိုင်းကျောင်းမှာကံပွဲဖြစ်ဆိုနိုင်ဖို့အတွက်ကိုတော့မြို့နယ်အုပ်ချုပ်ရေးဌာနကိုကျွန်တော်တို့အုပ်ချုပ်ရေးမှုကိုတင်ပြထားပြီးမှဟိုမြို့နယ်ပြည်ရင်မှုကိုလည်းဟိုတင်ပြထားတာရှိပါတယ်ဒီကစားတိုင်းမှာဖြစ်ဆိုဖို့အတွက်ဆိုရင်တို့ရဲ့ဟိုပေါ့ကျောင်းဖက်လက်မှတ်တပါတို့လူအလိမ့်နေလို့တော့ရည်ရည်မှုကလည်းကျွန်တော်ပြောပါတယ်အဲဒီကျောင်းဖက်လက်မှတ်ဆိုတဲ့မျိုးကတကယ်တမ်းဟိုကိုလာတလို့ရှင်နေမှာတော့ယူဖို့တက်တော့နည်းနည်းခက်ခဲလိုက်မယ်လို့ထင်တယ်အဲဒီဒီသူတို့ပြည်ဌာနနဲ့သူတို့မိသူစုဟန်နဲ့ကိုလုပ်ပေးရင်တော့ပုံပြီးကောင်းမယ်လို့ကျွန်တော်တို့ထင်ပါတယ
်ဘူတီတောင်ဖက်မှာရှိတဲ့စေဘေးဆောင်တွေထင်ပါလေမူလာတဲ့နဲ့လေတန်းကျောင်းသားတွေပါဝင်တာကြောင့်သူတို့ဆောင်မှုဝေးဖြစ်ဆိုနိုင်ဖို့အတွက်ခက်ခဲရှိနေတယ်လို့မုံတော့ခင်ပညာရေးမှုဦးခင်အောင်ကပြောပါတယ
်လောလောဆယ်ကတော့ဟိုခက်ခဲကတော့အေးလို့သူတို့မျိုးပေါ်မှာရောက်နေတဲ့เนี่ยคงคงที่เดียวပြောတယ်အဲနေရာကုန်းကမှာတောက်သားစင်းနဲ့ကောက်ကဲလိုက်ပြလိုက်တော့အဲကျွန်တော်တို့စစ်တေးချောင်းဒီထက်မှာလေးထန်းတို့စစ်တန်းတို့လည်းပါကြတယ်လေစစ်တန်းတွေကတော့ကျွန်တော်မျိုးပေါ်စစ်တန်းတွေမှာလေးပါလေးထန်းကြတော့လေးတွေကျွန်တော်ပြတဲ့ကျွန်တော်တို့ကလေးတွေဆိုတော့ပြတဲ့စာစိတ်ကတော့ဖွင့်နေစီပြီးတော့အဲဖုန်းကြီးတောက်မှာပဲစစ်တေးချောင်းစကန်ဖုန်းကြီးတောက်ပါဆိုတော့စက်တန်းတွေမောင်တော့ပါတော့တဲ့အတွက်ကိရှိပါဘူး
ရခိုင်မြောက်ပိုင်းကရသေးတောင်မြို့နယ်အတွင်းမှာလည်းတိုက်ပွဲတွေပြင်းထန်နေတာကြောင့်နှစ်ပတ်ကျော်တင်စစ်ဆောင်ဥယျာဉ်4000နီးပါးအထိရှိနေပါတယ်အဲ့ဒီထက်မှာမူလာတန်းနဲ့အလေတန်းဖြည့်ဆိုရမယ့်ကျောင်းသူကျောင်းသား400ကျော်ပါဝင်ပြီးသူတို့ရဲ့စာမိုးဝေးရှင်နေတဲ့ပတ်သက်ပြီးစစ်ဆောင်ကူညီရေးဖွဲ့ကကိုဘက်ကာကအခုလိုပြောပါတယ
်ဟိုငဘူကလေးကတောင်များကျွန်တော်တို့ဒေသပြည့်ရဲ့အတိုင်းပဲဟိုလမ်းမဆက်တွေကမကောင်းဘူးချောင်းမြောင်းအိမ်နေတဲ့ဟိုအတွားနေရရယ်ဟိုကျောင်းတက်နေရတဲ့အချိန်လေးပေါ့နော်အခုတော့ပိုပြီးဆိုးသွားတယ်ပေါ့သူတို့ရဲ့ဘဝတွေကဟိုဘာဖြစ်လို့လဲဆိုတော့ကိုယ့်အိမ်ကိုရမှာအေးချမ်းတော့ဟိုအရင်လိုဟိုနေပြီးတော့စာကျက်ပြီးတော့သူတို့မှာပြင်းရမယ့်အနေအထားမျိုးမဟုတ်တော့ဘူးလေ
2019-2020ပညာသင်နှစ်အတွက်တက္ကသိုလ်ဝန်ထမ်းစာမွေးဘွဲ့ကိုမတ်လ17ရက်နေ့မှာစတင်ကျင်းပမှာလေးဖြစ်ပါတယ်လက်ရှိစည်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာစစ်စစ်ဌာန128ခုရှိပြီးတက္ကသိုလ်ဝန်ထမ်းစာမွေးဘွဲ့ဝင်ရောက်ဖြည့်ဆို့မဲ့ကျောင်းသူကျောင်းသား4000ကျော်အထိရှိတယ်လို့လည်းပြည်နယ်ပညာရေးမှူးကပြောဆိုထားတာရှိပါတယ်လက်ရှိအချိန်ထိရခိုင်ပြည်နယ်မြောက်ပိုင်းနဲ့ပလောဝက်မြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးစာမွေးဘွဲ့ကာလအတွင်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေမှာကိုပြည်သူတွေကစိုးရိမ်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုတနိုင်စုံစမ်းတင်ပြခဲ့တာပါရှင်အခု2008ဖွဲ့စည်းပုံပြင်ဆင်ရေးဘက်ကိုအလှည့်ပေးကြပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဒုတိယအကြိမ်ဥပဒေမူကြမ်းနဲ့ပတ်သက်လို့ဆယ်ရက်အတွင်းအပြီးလှုပ်ဆောင်မယ်လို့ပြည်ထောင်စုလွှတ်တော်နာယကကဒီကနေ့ပြောပါတယ်ဒါအပြင်ဒီမူကြမ်းကိုဆွေးနွေးဖို့စီရင်ပေးထားတဲ့လွှတ်တော်ကိုယ်စားလှယ်အရေးအတွက်ကိုလည်း short chat ကတ်တက်လိုက်ပါတယ်လွှတ်တော်တွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်အောင်မြင်နိုင်ခြေရှိပါသလားဘလောက်အထိရောမျှော်လင့်နိုင်ပါပါလဲ VOA သတင်းတောက်မမေခါကစူးစီးတင်ပြထားပါတယ်ရှင
်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်ကိုယ်စားလှယ်149ဦးပါဝင်ဆွေးနွေးဖို့ခွင့်ပြုထားတယ်လို့ပြည်ထောင်စုလွှတ်တော်နာယကဦးတီခွန်မြတ်ကဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာကြေညာလိုက်ပါတယ
်ပြင်ဆင်တဲ့ဥပဒေမူကြများအပေါ်ဆွေးနွေးဖို့တူဦးလင်း၈မိနစ်နှုန်းနဲ့လွတ်တော်ကိုယ်စားလှယ်149ဦးအမည်စရင်းကိုတတ်မှတ်ရထားပြီးဖြစ်ပါတယ်ဆွေးနွေးခွင့်ရရှိတော်လွတ်တော်ကိုယ်စားလှယ်များကဆွေးနွေးရတွင်ဆွေးနွေးခွင့်ပြုသည့်တတ်မှတ်ချိန်အတွင်းဆွေးနွေးရမည်ဖြစ်ပြီးယင်းပြင်ဆင်သည့်ဥပဒေမူကြ၌ပါရှိတော်ပုံမှန်များပ ပါကိစ္စရများမှာအပအချားမိတိကိစ္စကိုများထဲ့သွင်းဆွေးနွေးခြင်းမပြုရလို့တတ်မှတ်ပြတန်းထားပါတယ်။ဦးရီမူကြမ်းများအပေါ်ဆွေးနွေးကြတဲ့အခါလွတ်တော်ကိုယ်စားလှယ်တူးချင်းအနေနဲ့နိုင်ငံရေးပါတီအဖွဲ့အစည်းတစ်ခုခုလူပုဂ္ဂိုလ်တူးဦးတယောက်တိုင်းရင်းသားလူမျိုးစုတစ်ခုခုကိုထိခိုက်စေမဲ့အတုံးလုံးပြောဆိုချက်များမပါရှိအောင်ဂရုပြုဆင်ခြင်ကြဖို့လိုအပ်ပါတယ်။
ဖေဖော်ဝါရီ29ရက်ကနေမတ်လ9ရက်နေ့အထိခန့်မှန်းခြေ10ရက်အတွင်းမှာအပီးတက်လုပ်ဖို့ရထားတယ်လို့လည်းပြောပါရတယ်။အရင်စီရင်ပေးထားသူ249ဦးကနေ146ကန့်တက်လိုက်ပြီးဒီထဲမှာအနိုင်ရပါတီ NLD နဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တို့ကအရေးအတွက်တူအယောက်90စီနဲ့ဆွေးနွေးသွားမှာပါ။ဆွေးနွေးမယ့်နေ့အလိုက်လူရည်စီရင်ကိုလည်းထုတ်ပြန်ထားပါရတယ်။တက်ကိုယ်စားလှယ်တရား 64ယောက် NLD အမတ်69ယောက်တတိပုဂ္ဂလနဲ့တခြားနိုင်ငံရေးပါတီတွေကလေးဆက်ကိုရောက်ဆွေးနွေးဖို့စီရင်ပေးထားတာမှာဘလို့ညှိနှိုင်းသဘောတူညီချက်တွေရယူပြီးအခုလိုလျှော့ချလိုက်တဲ့ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အခုဆွေးနွေးမဲ့ဥပဒေကြမ်းတဲမှာပြင်ဆင်ဖို့အဆိုပြုထားတဲ့ပုံမှန်စုစုပေါင်း146ယောက်နဲ့ပြင်နိုင်မဲ့ပုံမှန်များအတွက်ဥပဒေကြမ်းတစ်ခု
ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်86ရာခိုင်နှုန်းကျော်ထောက်ခံရုံနဲ့ပြင်နိုင်မဲ့ပုံမှန်များအတွက်ဥပဒေကြမ်းတစ်ခုဘောင်းဥပဒေကြမ်းနှစ်ခုအဖြစ်တင်သွင်းထားတာပါ။ဆွေးနွေးတဲ့နေရာမှာတော့ဒီဥပဒေကြမ်းတစ်ခုကျင်းစီကိုခွဲခြားဆွေးနွေးဖို့မရှိပဲတပေါင်းနဲ့လှုပ်ဆောင်မယ်လို့ဦးတီခွန်မြတ်ကပြောဆိုထားပါတယ်။လွှတ်တော်တွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန
ာသူကတော့နိုင်ငံရေးလေလာတုံတက်သူဦးမင်းခင်ပ
ါဒီတိုင်းဆိုတော့အများကြီးကျော်ရင်းလို့သိနိုင်ဘူးဆက်ပြီးတော့တစ်ခုခုဖြစ်အောင်ကြိုးစားရမယ်ဆိုရင်အပိုင်းကပြည့်တော့ပြရတယ်ဒါပေမဲ့ဒီဆင်းနိုင်ပြီးတော့ပြည့်လေပြည့်လို့တဲ့ဒီပစ္စည်းပေါင်းနေရပြီးသွားချင်လို့သွားဖို့ကြိုးစားနေတာဒီနေရာရဲ့ခက်တယ်ကျန်ရည်အတွက်အခုပုံဒီပုံမှာပို့ပြီးတော့ဟိုအရင်ခါလေးကြပုံပေါ်လေးစီရတာဆိုလို့ဟိုလက်တွေ့တကယ်တခုခုပြင်နိုင်မှုစတာဟာနောက်တန်းမှာရှိတယ်လို့ကျွန်တော်မြင်တယ
်။ကချင်ပြည်နယ်ဒီမိုကရေစီပါတီကဒေါက်တာမနန်တူးကြာကတော့တိုင်းရင်းသားတွေလိုအပ်တဲ့ပြင်ဆင်ချက်တွေမပါတဲ့ဒီပြင်ဆင်ရေးကအောင်မြင်ဖို့ခက်ခဲမယ်လို့တုံ့တက်လိုက်ပါတယ်
။တန်တာဒီနဲ့ပါတီတန်တာဟိုဒေတာအခုရေတန်တာအခုရေနဲ့ပါတီတာဒီမပါဘူးလို့အသိနေရတယ်အခုကြောင်မဲ့ဆိုရှင်ပြောကြရလို့ဖြစ်နေတာပေါ့အဲဒါတိုင်းသားကန်တာကိုအနေချော့ပြည့်တဲ့သဘောဆိုရှင်တော့ဒီတိုင်းရဖို့လည်းခက်ခဲရှိတယ်ဒါဒီတိုင်းသားဒီရဲ့ဒီအခုရေးပိုင်းဆိုင်ရာဒီလိုဖြစ်ပြင်းပြင်းစားပြေးလို့မှပြည်နယ်လို့ရှိတော့ကောင်းပါလေအဲသူကန်တာသဘောထားအလျောက်သူဒါပြင်းပြင်းထိုက်တဲ့ဆွဲရဟိုဒီဖုံးမှတည်ပါလို့ဟုတ်ပါပေါ့ဒါနဲ့ဒီကိစ္စပြောတဲ့အနေချက်ဒေဒီရတော့ရှိနေကြလားလို့ပေါ့နော်ဒါဒီကဒါတင်းတင်းတို့ကဒီကမှဒီစင်ဒီစင်ပြန်သွားလို့ရှိတော့ဒီမျိုးတော့ဒီနေ့ဒီနေ့အခြေအနေသဘောထားတာ
အခုပြင်ဆင်မဲ့ဥပဒေကျမ်းတွေထဲမှာ NLD ပါတီကိုယ်စားလှယ်တွေတင်ပြထားတဲ့ပြင်ဆင်ချက်အများစုပါဝင်ပြီးတက်မတော်နဲ့ကျန်တဲ့နိုင်ငံရေးပါတီတွေဘက်ကတင်ပြတဲ့အချက်အနှဲငယ်ပဲပါဝင်တဲ့အပေါ်ဝေဖန်ပြောဆိုမှုတွေရှိနေပါတယ်ရှင်
။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေမူကြမ်းအတွက်ဆယ်ရက်အတွင်းအပြစ်ဒဏ်ဆွေးနွေးမယ်ဆိုတဲ့အကြောင်းမိခပြောပြသွားတာပါရှင်။မကြာခင်ထုတ်လိမ့်မယ်။ဒုတိယပိုင်းမှာတော့အမျိုးသမီးကန္တာအစားကမ္ဘာ့ရုပ်ရှင်ပွဲတော်12ခုမှာပြသခဲ့တဲ့မြန်မာပြည်ကမူရစ်စီအန်တီရဲ့အကြောင်းမှတ်တမ်းရုပ်ရှင်ရိုက်ကူးသူနဲ့ VOA ဆက်သွယ်မိများကကိုနားဆင်ကြရဖို့ရှိပါလိမ့်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ12ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ကြပါတယ်။အခုညပိုင်းသတင်းပတ်စင်ကဏ္ဍတွေထဲမှာတော့သုတဆုံလေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာ plastic ပစ္စည်းတွေအသုံးပြုရမှာကျန်းမာရေးထိခိုက်မှုမရှိအောင်စနစ်တကျရောင်းဝယ်သုံးစွဲမှုတွေအကြောင်းနဲ့ပတ်သက်လို့အခုလိုနာဆင်နိုင်ပါတယ်။
ကျွတ်အေးရောင်းတဲ့လူတွေဆိုရင်ရောင်းတဲ့ကုမ္ပဏီကဘာရေးထားလဲဆိုရင်ဒါအစားအသောက်ထည့်လို့ရပါတယ်ဆိုပြောထားရတယ်ဒါအစားအသောက်ထည့်လို့ရပါတယ်ဘာနဲ့လုပ်ထားပါလဲပေါ့နော်ရေးထားရတယ
်တဘာဝပတ်ဝန်းကျင်ဆိုင်ရာ engineer.aag နဲ့ဆက်သွယ်မေးမြန်းထားတာကိုနှာစင်ရမှာပါအခုရင်ဆုံးတော့အမျိုးသမီးကန္တာအစားထုတ်လွှင့်ပေးမဲ့မူရစေဝအန်ဒီရဲ့အကြောင်းမှတ်တမ်းရုပ်ရှင်ထုတ်လုပ်သူနဲ့ဆက်သွယ်မေးမြန်းခန့်အထူးအစီအစဉ်ကိုနှာစင်ကြရပါမယ်ရှင်ကချင်ပြည်နယ်ထဲမှာတဲ့မူရစေးသုံးဆွဲသူပေါင်း3000လောက်ရှိတဲ့အကြောင်းအိုပီယန်ဝါမှတ်တမ်းရုပ်ရှင်ရိုက်ကူးသူကချင်ကက်သလစ်ဘုန်းတော်ကြီးက VOA ကိုပြောပါတယ်။ဒီမှတ်တမ်းရုပ်ရှင်ကိုကမ္ဘာရုပ်ရှင်ပွဲတော်12ခုမှာပြသနိုင်ခဲ့ပြီး2019ခုနှစ်နိုဝင်ဘာလကပြသခဲ့တဲ့လန်ဒန်ရုပ်ရှင်ပွဲတော်မှာတော့ Best Screen of Humanity ဆုကိုရခဲ့ပါတယ်။ဒီကချင်ပြည်နယ်အတွင်းမူရစေးဆွဲနေသူတွေဘလောက်အခြေအနေဆိုးနေသလဲမူရစေးတိုက်ဖြတ်ရမှာဘဟုနဲ့ပြည်နယ်အစိုးရတွေဘာကြောင့်ထိထိရောက်ရောက်မဆောင်ရွက်နိုင်သလဲဆိုတာတွေကိုမတ်အင်ဂျင်နိုင်ကဖုန်းတော်ကြီးဖာသာဂျွန်လာရောကိုဆက်သွယ်မေးမြန်းထားပါတယ်ရှင
်ကချင်ပြည်နယ်မှာဒီမူရစေးဝါတုံးဆွဲမှုအခြေအနေကဘလောက်ထိဆိုးနေသလဲနောက်ဖာသာရုတ်အတွက်ကရောဒီအခြေအနေကဘလောက်ထိဆိုးရိမ်စရာကောင်းနေလဲရှင်
တော်တော်ဒီလိုဆိုရင်ကြကောင်းတယ်လို့ပြောရမယ်ကျွန်တော်အဲ့ဒီ2016နဲ့2019နှစ်နှစ်ပေါ့လေအဲ့ဒီနှစ်နှစ်မှာကျွန်တော်အဲ့ဒီ document ကိုရရင်နဲ့ခါတဲ့ research ပါလိုက်လို့တာပေါ့လေနော်အဲ့လိုမျိုးလိုက်လို့တဲ့အချိန်မှာကျွန်တော်သိရတဲ့ research တွေကတော်တော်ကြီးကိုတောက်ချာကောင်းတယ်မွေးစေးဆွဲနေတဲ့လူတွေကြီးပဲစပိန်နဲ့တင်းကြမှာရှိမယ်နောက်ပြီးတော့မှအဲ့ဒီအိမ်တိုင်းလို့လို့မိသားစုတိုင်းလို့လို့မှာမူရစေးဝါဆွဲနေတဲ့မိသားစုဝင်တွေတယောက်နဲ့ရလောက်ရှိတယ်။အဲ့ဒါလောက်ကိုအချင်းနေဆိုးတာပေါ့နော်။နောက်ပြီးရွာထဲမှာဆိုလဲခဏပြောသလိုမူရစေးဝါကိုတော်တော်ကြီးကိုလွတ်လွတ်လပ်လပ်ရောင်းဝယ်နေတဲ့အချင်းတွေနောက်ပြီးတောင်းသူတောင်းသားတွေကအစတောင်းပောင်းကျင်နေမှာမူရစေးဝါရောင်းနေတဲ့ဟာကိုသူတို့တော်တော်ကြီးကိုသုံးဆွဲနေတဲ့အချင်းတွေကအစတွေ့ရတယ်။သူပြင်အဆိုးဆုံးကအဲ့ဒီဖက်ကံဘက်မှာအဲ့ဒီလမ်းဘေးမှာတွေပေါ်တင်ကိုရောင်းဝယ်နေကြတာသူတို့တကယ်ဟိုလိုင်းစင်ရထားတဲ့ပုံစံမျိုးပေါ့လေနော်သူတို့ရဲ့မူရစေးဝါဆွဲတဲ့လူငယ်တွေကရွာထဲမှာမြို့ထဲမှာများတဲ့အခါကျတော့လူစီရိုက်မှုတွေများလာတယ်အမခိုးဝက်တာတို့နောက်ပြီးတော့မှအမလူရက်တာတို့နောက်ပြီးရက်ရွာမှာမငြိမ်မသက်ဖြစ်တဲ့နောက်ပြီးတိုင်းတူပြည်သားတွေမိဘတူတူတွေစိတ်အေးလေအေးညအချိန်တော့မှအေးရတဲ့အချိန်တွေဖြစ်လာတာပေါ့လေနော်အဲ့ဒီမျိုးအဲ့လိုသည့်အချိန်တွေဆိုတာတော့ကျွန်တော်တော်တော်ကြီးကိုအော်ထိလာမိတာပေါ့နောက်ပြီးတော့မှအဲ့ဒီကျွန်တော်တို့ဒီနှစ်ပေါင်းလူငယ်တဲ့လူနှစ်ပေါင်း20 30အတွင်းမှာမူရစေးဝါကြောင့်မို့ဆုံးသွားတဲ့လူငယ်တွေကကျွန်တော်တို့ရဲ့လိလာဒီသူတ္တနာပြည့်တဲ့အရာတော့အ ਨੇ ဆုံးဒီ9000ပေါင်းကျင်တော့ရှိမှဖြစ်နေအဲ့ဒါကြောင့်မို့ကျွန်တော်အရန်ကိုဟိုအော်ထိလာမိတာပေါ့ဒီမူရစေးဝါအခြေအနေပေါ့လေနော်ဒါကျွန်တော်တို့ရဲ့ကချင်ပြည်နယ်တပြည်နယ်တည်းရှိသေးတယ်နော်ဒါတခြားဟိုချမ်းပြည်နယ်ဘက်မှာတော့ဟိုအောက်ဘက်မှာတည်းဒီအောက်ဘက်ကဒီစကိုင်းတို့မန္တလေးတို့ရန်ကုန်တို့ဘက်မှာပါသေးဘူ
းဟုတ်ကဲ့ရှင်အဲ့တော့ဟိုចောင်းသားလူငယ်တွေကြားရောပေါ့နော်အဲ့ဒီမှာလာပြီးတော့အလုပ်လုပ်ကင်နေတဲ့လူတွေပေါ့နောက်ပြည်သူတွေကြားထဲမှာဒီလောက်ထိမွေးရစေးွားတွေဟိုသုံးဆွဲနိုင်တာဘာကြောင့်လဲလို့မြင်ပါလဲရှင
်ခဏပြောသလိုပေါ့လေနော်ဒီတက်ဆိုင်တဲ့အစိုးရရဲ့ဒီစွမ်းစွမ်းတမန်ဒီမွေးစေးွားတက်ချေလုံငန်းမှာအားနေတယ်ဆိုတော့အပေါ်မှာကျွန်တော်တို့တွားပြီးသုံးတက်မိတာပေါ့လေနော်အခုတဘောကခဏကျွန်တော်ပြောပြတဲ့အတိုင်းပဲဒီမြို့ထဲရွာထဲမှာမူရစေးဝါကိုလွတ်လွတ်လပ်လပ်ရောင်းဝယ်တယ်ဆိုတာကဟိုရေးတယ်မတိကြဘူးလားတဘောလေနော်အေးသူတို့ဘာမှမလုပ်ကြဘူးလားနောက်ဒီမူရစေးဝါတွေကဘယ်ကလာတယ်လဲနောက်ပြီးတော့မှအဲ့ဒီချင်းပင်နေအဲ့ဒီဟိုဒီတရုတ်ပြည်နယ်ဆက်ဘက်မှာဒီတနိုင်းဘက်မှာဒီဘင်းချင်းစိုက်ပြတဲ့ဧကတွေထောင်နဲ့တောင်းနဲ့ချီပြီးရှိတာအဲ့ဒါအစိုးရဘာမှမတိကြဘူးလားဘလို့အမိန်နဲ့လုံနေကြတာလဲ Amigo Migari, Amyashira Bolino. It is only out here where the new Toby epitomes were adopted by Machitina Bolino, that Genodo, Miba Titu Rigo, Asoya Gos, the Sande, Luzi, Miba Rigo, Akonosima Town Shidabo. As a Motinoru, the Musiwa Pitanago, Pisin Posuraga, Asoya Payote, Udebo, my best Genodo, Ago, Pona Tadapon, and Yoma Hopene, the Miba Titu Rigo, the Sande, but I oppressi Rigo, no, Mabi, the Sande. Soya Tanari Alo to Dwa let Webidamadi Muisiwago Bon Yan to a Chinet Genodo Tinute Element Taitamari Almime and it has the Elegant in it. Swim me by the Kamia.
A ku di father Piodare Tema, Jamadri Yamira, di Kitchen Dinema, Muisiwari, Lu, a Yan Tonswe Mumialare to a di Kitchen Ludure Kuranga.
ဒီမွေးစေဝတိုက်ဖြတ်ရေးအတွက်ပေါ့နော်ဆန္ဒပြတာတွေလူဒုလှုပ်ရှားမှုတွေလှုပ်တာရှိခဲ့ပါတယ်လွန်ခဲ့တဲ့နှစ်တည်းအပေါ့လေအဲ့ဒီအချိန်ကြီးရောအခုဘယ်လိုရှိနေပြီလဲရှင်အရင်တော့ကဒီပတ်စံဆိုတဲ့ဒီမွေးစေဝတိုက်ဖြတ်ရေးလူထုလှုပ်ရှားမှုဒီ2003ခုနှစ်အတွင်းမှာတော်တော်ကြီးကိုဟိုလှုပ်ရွာတာဖြစ်ခဲ့တာပေါ့လေနော်သူတို့အဲ့ဒီလိုဖြစ်လာတဲ့အချိန်တွေကလည်းခဏကျွန တလောက်ထိဟိုလိုမျိုးဘယ်လိုပြောမလဲဆိုးရွားနေတာတွေ့တဲ့ခါကျတော့တက်ဆိုင်တဲ့လူတွေကမလုတဲ့ခါကျတော့ကိုယ်သားသမီးတွေတည်နေတဲ့ဟာတွေကိုယ်ဘေးပတ်ဝန်းကျင်မှာအဲ့လိုဖြစ်ပျက်နေတဲ့ဟာတွေပြည်သူလူထုကမနေနိုင်လို့သူတို့ကိုယ်တိုင်ဖားလုတဲ့သဘောဖြစ်သွားတာဥပဒေအကြောင်းအရာပြောမယ်ဆိုတော့ဒါမဖြစ်တယ်မပေါ့လေနော်ဒါအစိုးရလုံးဝမဲ့ဟာကိုပြည်သူလူထုကထားလုတယ်ဆိုတော့အမတက်ဆိုင်တဲ့အစိုးရနဲ့တင်းတော့ပဏိပခဖြစ်ရောအဲ့လိုမျိုးပဲလေနော်အဲ့ဒါကြောင့်မို့ဒီအဲ့ဒီအဲ့ဒီမွေးစေဝါတက်ပြည့်လှူချမှုအဲ့တုန်းကတော်တော်ကြီးကိုဟိုအစိုးရနဲ့ဒီသူကြားအဲ့ဒီမွေးစေဝါတက်ပြည့်မှုကြားမှာနားလည်မှုလွဲတာတို့ခဏပြောတဲ့ဒီပဏိပခလေးတွေဖြစ်ခဲ့တယ်အဲဒါကြောင့်ကျွန်တော်ခဏပြောသလိုပဲဒါလက်တွဲပြီးလုပ်ရမယ့်ကိစ္စတွေနော်ပြည်သူလူထုကလည်းသူတို့ဟိုဥပဒေကြောင်းနားမလဲပဲနဲ့ဟိုသူတို့စိတ်ချင်တယ်လို့ကြိုက်တယ်လို့လုပ်လို့မရဘူးအဲအဲ့ဒါပြည်သူလူထုရဲ့ပါဝင်မှုကိုလည်းအစိုးရမင်းတို့မလိုအပ်ဘူးမင်းတို့တည်းမဆိုင်ဘူးဆိုတဲ့ပုံစံမျိုးမဟုတ်ဖက်နဲ့ပြည်သူလူထုရဲ့ဒီပါဝင်မှုကိုလက်ကမ်းကြိုပြီးတော့ဥပဒေပေါင်းတွေ့မှာဘယ်လိုလက်သွဲပြီးလှုပ်ဆောင်နိုင်မလဲဆိုတဲ့နီလန်တစ်တွေရှာပြီးအတူတူလုပ်ရမယ်လို့ကျွန်တော်အနေနဲ့တော့မြင်တာပေါ့လေနော်ဒါမှလည်းအခုလောလောဆယ်အခြေအနေကတော့ဒီမူရီစီဝါတက်ပြည်လူထုလှုပ်ရှားမှုကလည်းဒီ2018ခုနှစ်မှာဒီဘင်းကင်းဆိုင်တဲ့လူတွေနဲ့တော်တော်ကြီးကိုပဏိပခပြင်းပြင်းထန်ထန်ဖြစ်ပြတဲ့နောက်မှာတော့သူတို့လည်းနိုင်နေတော့တည်သွားတဲ့သဘောရှိတယ်သူတို့ကအစိုးရအဖွဲ့အစည်းမဟုတ်တဲ့အတွက်ကြောင့်မို့ဒါလိုမျိုးကြားတဲ့နေဘင်းကင်းဖြစ်ပြီးတာတို့မလုပ်တင်ဘူးနော်အဲ့တော့သူတို့နားလေသဘောပေါက်သွားတဲ့ခါကျသူတို့ကကို strategy အစ်စ်ပေါ့လေနော်နီးလမ်းအစ်စ်နဲ့သူတို့တွေမူရီစီဝါပိုက်ဖြေလုပ်ငန်းကိုလုပ်နေကြတယ်ဘယ်လိုလုပ်ပုံစံမျိုးလုပ်နေတယ်လဲဆိုရင်သူတို့တွေကကို awareness ဆိုတဲ့မူရီစီဝါရဲ့အန်ဒီယေကိုရက်ွက်ထဲမှာကျောင်းထဲမှာနော် church ထဲမှာဖျားကျောင်းနေထဲမှာလိုက်ပြီးဟောပြောတာတို့ဒီမူရီစီဝါရဲ့အန်ဒီယေတွေနော်ဒီလိုက်ထဲမှာလိုက်ပြီးပြောသလိုကိုရဲ့ရက်ွက်မြို့ရွာတွေမှာမွေးစေဝါသွဲနေတဲ့လူငယ်တွေကိုဒီမွေးစေဝါတိုက်ဖြတ်တဲ့ဒီဆေးကုပေးတဲ့เนาะတမာကျန်းစာကအရင်စီပြီးတော့မှပြန်ကောင်းလာဖို့ကြိုးစားပေးတဲ့အစီအစဉ်တွေလုပ်နေကြတယ်။နောက်ပြီးတော့မှဒီမွေးစေဝါရောင်းဝယ်တဲ့လူတွေကိုသူတို့တွေဟိုတွားပြီးမရောင်းဝယ်ဖို့ဖြောင်းပြတာတို့ဒီမွေးစေဝါဒီဘင်းကင်းစိုက်တဲ့လူတွေကိုလည်းတခြားနှီးလန်းနေပေါ့လေနော်အဲ့အတေမွေးဝမ်းကြောင်းပြုဖို့သူတို့တွေတွားပြီးဆွေးနွေးပညာပေးတာတော့လုပ်နေကြတယ
်ဒီအခြေအနေရောက်ဆိုရင်အခုကချင်ပြည်နယ်မှာမူရစ်ဆေးဝါးသုံးဆွဲမှုကိုထိန်းချုပ်နိုင်မဲ့အခြေအနေပေါ်မှာရောမျှော်လင့်ချက်တည်ရှိနိုင်မလားရှင
်အဲအခုမျှော်လင့်ချက်ကတော့ရှိတယ်မျှော်လင့်ချက်ရှိလို့လေလူတွေကဆက်ပြီးတော့မှဟိုသူတို့လှုပ်ရှားနေကြတာပေါ့လေနော်ဒီလိုမျိုးစေတနာဖြစ်နေတဲ့ဟာကိုဒီမျှော်လင့်ချက်ကင်းမဲ့ပြီးဘာမှမလုပ်ဘူးဆိုရင်အခြေအနေကပိုပြီးဆိုးလာနိုင်တာဟုတ်အဲ့ဒါကြောင့်မို့ခုဒီနေ့သူတို့တွေဒီလိုမျိုးလှုပ်ရှားနေတာတွေ့တဲ့အခါကျတော့ဒီအစိုးရကလည်းဟိုအရင်ကထက်ပိုပြီးတော့မှ PPCC လှုပ်လာတာလေးတွေတွေ့ရတယ်။နောက်ပြီးတော့မှဟိုလမ်းဘေးမှာတွေဟိုကျောင်းဘေးမှာတွေဟိုအရင်တော့ဆိုဟိုတက္ကသိုလ်ကျောင်းမှာကအစားမှာတက္ကသိုလ်ကျောင်းသားတွေ break time တွေမှာပေါ့လေနော်အိမ်သားတွေသွားပြီးဆေးထိုးပြီးပြန်လာတယ်အဲ့ဒါလောက်ထိဆိုးခဲ့တာအဲ့ဒီ။ဒါမှမဟုတ်အခုအဲ့ဒီအဆင့်တွေကနည်းနည်းလျော့ပါသွားပြီ။နောက်ပြီးတော့မှရက်ပတ်ထဲမှာမြို့ရွာထဲမှာမွေးစေဝါပေါ်တင်ရောင်းတဲ့ဟာတော့မရှိတော့ဘူး။ရောင်းဝယ်တော့ရှိတော့ရှိတယ်။ပေါ်တင်တော့မဟုတ်တော့ဘူးပေါ့လေနော်။အဲ့ဒီလိုမျိုးနည်းနည်းလေးအခြေအနေကောင်းလာတဲ့အရေးလက္ခဏာတွေကိုကျွန်တော်တို့တွေတွေ့ရတယ်။ဘာပဲမလဲအဓိကကအဲ့ဒီမွေးစေဝါဝင်တဲ့လမ်းကြောင်းတွေကျွန်တော်ပြောချင်တာ source ပေါ့လေနော်။ 而且母婴希望带上的的偏修的这个别人咋地这个你们判断的的全家了给母婴希望因为你别的那个没信任的的全你要你的不能呢啊不的给亲戚那边相对那边嘛留出楼项目的这楼下拿了对的还在他那里得到得到这个哦没法比对来的母婴希望楼项目的嘛都还那都都你那那都都破碎那都楼那家的对呀的အခုတခုတကယ်တရင်ကောင်းရပါလေဆိုတော့ဒီလိုမျိုးကချင်းပြည်နယ်ရှမ်းပြည်နယ်ဘက်မှာပြည်သူလူထုတွေကဒီမွေးစွာတိုက်ဖြည့်လှုပ်ရှားနေတာတွေ့တဲ့အခါကျတော့အမေရိကန်အစိုးရက USA ကနေဒေါ်လာ6 million ဒီလှုပ်ရှားမှုကိုကူညီပံ့ပိုးဖို့သူတို့ budget ချတယ်ဆိုပြီးတော့မှသူတို့တွေညှိနှိုင်းတယ်အခုအကူအညီတွေလည်းဝင်လာပြီးဟိုအစိုးရလည်းနည်းနည်းလေးထပ်ပြီးဖိဖိစီစီနဲ့ပေါ့လေနော်ပြည်သူလူထုနဲ့ပေါင်းပြီးလုပ်မယ်ဆိုတော့ကျွန်တော်တို့ဒီပြဿနာကိုဒီမွေးဆွေးပြဿနာကိုဖြေရှင်းနိုင်မလို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ခင်ဗ
ျမှတ်တမ်းရုပ်ရှင်ကိုကိုယ်တိုင်ရိုက်ကူးခဲ့သူကက်သလစ်ဘုန်းတော်ကြီးကိုမတ်ရင်ချင်းနိုင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုမနေ့ဖန်ညဒါရိုက်တီလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင်
ဘူးလရှိအဂိလိုက်စာမှုတိုက်ခိုက်ရေးကော်မရှင်ကိုဖွဲ့စည်းတောင်းပေးခဲ့တာတိတ်မကြခင်ရပ်ပိုင်းအတွင်း6နှစ်တင်ပြင်ပြီတော့မှာဖြစ်ပါလေဒီ6နှစ်ကာလအတွင်းမြန်မာနိုင်ငံမှာအဂိလိုက်စာမှုဘယ်လောက်ထိလျော့ပါသွားပါပြီလဲလမ်းမထိုးပဲဘာမှမပြီးခဲ့တဲ့အချိန်ကအချိန်ကနေဘယ်လောက်ထိပြောင်းလဲတိုးတက်လာပါပြီလဲစသည်အားဖြင့်အခုလာမယ့်စနေညတိုက်ရိုက်လေတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါကိုယ်တိုင်တွေ့ကြုံရတာတွေကိုလည်းမျှဝေနိုင်ပါတယ်ဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ်ဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင်းပေးမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932323255 ၄ email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
မနေ့ကညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။ခုတုတ္တဆောင်လေးအမေရိကန်တခွင်ကိုနှာစင်ကြရပါမယ်။ဟိုးရင်ခက်ကအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းဝင်ရောက်လာသူတွေရဲ့နာမည်ရေးထိုးထားတဲ့နယူးယောက်ကကျွန်းရဲ့အထိတ်မှတ်နေရာကွန်ဂရက်စာကြည့်တိုက်အကြောင်းတွေကိုကိုအောင်ကဒီသတင်းပတ်ရဲ့တုတ္တဆောင်လေးအမေရိကန်တခွင်မှာတင်ဆက်ပေးထားပါရဲ့ရှင်။
ငယ်တဲ့ရာဇဝင်တနည်းလောက်ကဥရောပကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းဝင်ရောက်သူတွေဟာနယူးယောက်မြို့အဲလစ်ကျွန်းမှာရှိတဲ့လူဝင်မှုကြီးကြပ်ရေးရုံးကိုဖျက်ဆီးခဲ့ရတာပါအခုခါမှာတော့အဲ့လိုဝင်ရောက်သူတွေရဲ့နာမည်တွေကိုတမန်ပြားတွေပေါ်မှာရေးထိုးထားတယ်လို့1954ခုနှစ်ဒီကျွန်းပေါ်ကလူဝင်မှုကြီးကြပ်ရေးရုံးပိတ်ပြီးတဲ့နောက်ပိုင်းအရှေ့တောင်အာရှနဲ့လက်တင်အမေရိကနိုင်ငံတွေကဝင်ရောက်လာသူတွေရဲ့နာမည်ကိုလည်းရေးထိုးထားတာပါLiberty John နဲ့ Alice John Foundation ဥဆောင်ညွှန်ကြားရေးမှူး Steve Brigandi က
Everybody wants to be honored. They want to be remembered.
အလုံးကမှတ်တမ်းထားပြီးဒိဋ္ဌိကွန်ပျူတာကိုလူလာကြပါတယ်။အမေရိကကိုသူတို့စတင်ဝင်ရောက်လာခြင်းနဲ့ပတ်သက်ပြီးအမှတ်တရရှိစေရည်ညားတာကြောင့်တက်နေတယ်လို့အခုလိုစီစဉ်ပေးထားတာပါ။တမန်ပြားတွေပေါ်ကလူမျိုးပေါင်းစုံရဲ့နာမည်တွေဟာ American ပြည်ထောင်စုရဲ့ရွှေ့ပြောင်းဝင်ရောက်သူတွေပေါ်ထားတဲ့သဘောထားကိုထင်ဟပ်နေတာပါ။1989ခုနှစ် Alice Jones ကိုပြင်ဆင်မွမ်းမံရမှာတမန်ပြားပေါင်း980လောက်မှာရွှေ့ပြောင်းဝင်ရောက်သူ938000နီးပါးရဲ့နာမည်တွေကိုရေးထိုးခဲ့ပါတယ်။တကယ်လို့ဟိုးအရင်ရွှေ့ပြောင်းဝင်ရောက်လာသူတွေကစင်းသက်လာသူတွေအနေနဲ့သူတို့မိသားစုရဲ့နာမည်ကိုရေးထိုးမယ်ဆိုရင်ဒေါ်လာ150ကုန်ကြပါတယ်။အဖိုးအဖွားရဲ့မိဘတွေနာမည်ရေးထိုးထားတဲ့နေရာကိုအလဲလာတဲ့ဤရင်ဂျိုဆန်ကခက်ခဲကြမ်းတမ်းတဲ့ဘဝတွေကိုဖျက်ဆီးခဲ့ရတဲ့ဟိုရုံးကရွှေပြောင်းအခြေချသူတွေရဲ့အခြေအနေဟာအခုခါမှာဝင်ရောက်လာသူတွေအတွက်မျှော်လင့်ချက်တွေပေးခဲ့တယ်လို့ဆိုပါတယ်
ကျမတို့ first or second generation I would feel like
ကျမသာဒီမှာလာအခြေချတဲ့ပထမဒါမှမဟုတ်ဒုတိယမျိုးဆက်သားဖြစ်မယ်ဆိုရင်တော့တကယ့်ကိုစိုးရင်စရာတွေတွေ့ကြုံရမှာပါအဲ့ဒီအချိန်ကအာဏာရေးအခက်အခဲတွေအနှိမ်ခံရမှုတွေဒီကိုမလာကြနဲ့ဆိုတာမျိုးတွေအပြောခံခဲ့ကြပေမဲ့လည်းအခုတော့တတိယစတုထပြင်စမမျိုးဆက်အထိမိသားစုတွေများလာခဲ့ကြပါတယ
်အခုခါမှာရွှေပြောင်းဝင်ရောက်သူတွေနဲ့ပတ်သက်တဲ့အမှတ်တရနေရာအဖြစ်သတ်မှတ်ထားတဲ့ Alice Jones ကိုခရီးသွားတွေလည်းလာရောက်လည်ပတ်ကြပါတယ်ပြင်သစ်ခရီးသွား Celine Youhart က
C'est bien que tout soit retracé.
နာမည်ကိုစနစ်တကျအခုလိုစုဆောင်းထားတာအရင်ကောင်းပါလေ။ကိုဘယ်မိသားစုကဆင့်သက်လာလဲဆိုတာဒီမှာပြန်ရှာတွေ့နိုင်ပါလေ
။ဒီတမန်ပြားတွေပေါ်မှာအတ္တမလိုအားပေးစေခိုင်းသူတွေရဲ့နာမည်တွေကိုလည်းရေးထိုးထားတာပါ။ Brigandi က
We tell the story of slaves. and their arrival
ကျွန်တော်နဲ့သူတို့ဘယ်လိုရောက်လာတယ်လဲဆိုတာလည်းမတန်းတင်ထားပါတယ်တကယ်ကိုဝမ်းနည်းဝဲအချိန်နေပါဒါပေမဲ့လည်းအခုခါမှာတော့ဒါတွေကအမေရိကန်ရဲ့သမိုင်းဖြစ်လာပြီးသူတို့ရဲ့မိသားစုတွေအနေနဲ့လည်းဂုဏ်ပြုကြပါတယ
်တမဏီပြားတွေပေါ်မှာဌာနေတိုင်းရင်သားအမေရိကန်အင်ဒီယန်မိသားစုတချို့ရဲ့နာမည်ကိုလည်းရွေးချယ်ဂုဏ်ပြုရေးထိုးထားပါတယ်ခင်ဗျာနာဇူအစ္စလာမ်ဟာတရားဟောဆရာတစ်ယောက်ဖြစ်ပြီးစံစာတင်ကြောင်းရဲ့ကျောင်းအောင်လည်းဖြစ်ပါတယ်။ဒါပေမဲ့သူဟာရက်ကွက်ကင်းလုံကြုံကြီးအမှတ်တစိမ့်နဲ့တက်ထားတဲ့ကာဒစီမောင်းပြီးတော့ရက်ကွက်ကိုလိုက်လံဆက်ဆဲလေးရှိပါတယ
်။ Say if someone just an immigrant came
အရနေငန်ဒီကလာကြသူတွေသူတို့ဒုက္ခရောက်နေရင်ဒါမှမဟုတ်အကူအညီလိုနေရင်ကားမှာရေးထားတဲ့အစ္စလာမ်အလေးကွန်းဆိုတဲ့စာကိုတွေ့နိုင်ပါတယ်။အင်္ဂလိပ်လိုရေးထားတာကိုနားမလည်နိုင်ရင်တောင်အာရေဗျဘာသာစကားနဲ့ရေးထားတဲ့အစ္စလာမ်အလေးကွန်းဆိုတာကိုတွေ့ရပါတယ်။အဲ့လိုရထတာကိုတွေ့ရင်မွတ်စလင်ဆိုတာကိုသိနိုင်တော့သူတို့တခုခုအကူအညီလိုရင်လာပြောနိုင်ပါလိမ့်မယ
်အခုလိုဖွဲ့စည်းထားတဲ့မွတ်စလင်လုံခြုံရေးကင်းလက်အဖွဲ့အနေနဲ့ရက်ကွက်တွင်ရာဇဝတ်မှုတွေဖြစ်ပွားမှုမရှိအောင်တားဆီးနိုင်တယ်လို့ပုဂ္ဂိုလ်ရေးဆိုင်ရာအခက်အခဲရှိသူတွေကိုလည်းဖေးမှအကူအညီပေးပါရယ်အမဂန်စေတနာဝန်ထမ်း50ကျော်ပါဝင်တဲ့ဒီအဖွဲ့ဟာဘာသာစကားအခက်အခဲကိုဖြေရှင်းပေးနိုင်တယ်လို့စိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းတိုင်ပင်ဆွေးနွေးပေးပါရယ်အာရှသားတွေနဲ့ဖွဲ့စည်းထားတဲ့အခုလိုအလားတူအဖွဲ့မျိုးလဲဘရိုကလင်းအရမရှိနေပြီးသားပါမွတ်စလင်ကင်းလက်အဖွဲ့ရဲ့ဒါရိုက်တာမာဝစ်ဖာတမာက
မွတ်စလင်တွေမှလည်းဘာကြောင့်မရှိရမှာလဲဆိုပြီးအမြဲစဉ်းစားမိပါတယ်ဒါအလွန်ကောင်းတဲ့အစီအစဉ်မှာယဉ်ကျေးမှုတွေအကြာပေါင်းစည်းမှုတစ်ရက်ပါအ
ာရှသားတွေရဲ့ကင်းလက်အဖွဲ့ကလည်းရေကားတွေပုံစံမျိုးအသုံးပြုပြီးတော့ကင်းလှည့်တာပါဘာသာစကားအခက်အခဲရာဇဝတ်မှုထူပြောလာတာတွေကြောင့်အခုလိုအဖွဲ့စည်းတွေပေါ်ပေါက်လာတာပါစည်းစံပိုင်ရှင်တူဖြစ်တဲ့တိုနီဂျန်က
说真的如果说没有种族歧视那是
ဘာဝကြကြပြောရမယ်ဆိုရင်တော့လူမျိုးရေးခွဲခြားမှုကိုအဆုံးသတ်ဖို့ဆိုတာမဖြစ်နိုင်ပါဘူးဒါကြောင့်ကိုယ်အတိုင်းဝိုင်းကိုစူးစီးထားတဲ့အဖွဲ့အစည်းရှိရပါမယ
်အခုခါမှာတော့ရက်ကွက်ကင်းလက်အဖွဲ့တွေမှာစေတနာရှင်လှူအပ်ပေးတွေပုံများလာပြီးမကြခင်မှာနယူးယောက်တမျိုးလုံးကိုပါတိုးချဲ့ကင်းလက်သွားဖို့အစီအစဉ်ရှိတယ်လို့မွတ်စလင်ကင်းလက်လုံခြုံရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ1800ခုနှစ်မှာသမ္မတဂျွန်အဲဒမ်စ်ကကွန်ဂရက်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်။ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်တင်ပြပေးပါမယ်။ကွန်ဂရက်စာကြည့်လိုက်ကစာအုပ်တွေဟာများလွန်းလာကြောင်းကုန်အောင်ဖတ်ဖို့ဆိုရင်တဘွားနဲ့တောင်မလွန်းလောက်ဘူးလို့ကွန်ဂရက်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါတယ်။သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရတဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာ Mrs. Pefford ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းဉာဏ်လန်းတစ်ချောင်းစာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ကိုးကပြောပါတယ်
But the legend is that he could tell you
စာအုပ်တွေဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်၄ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမားလူကျင်တဲ့အစိမ်းအောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပ
ါစူးစောင်းထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတန်ဖိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်းဗြိတိရှ်တပ်ဖွဲ့တွေကကွန်ဂရက်စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက်ဂျက်ဖာဆင်ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်းထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ
်
ဖေဂျိုစိန်းနေတက်ထားတာကတကယ်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပါ
ကွန်ဂရက်စာကြည့်လိုက်မှဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကမ္ဘာမှာအစုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေအပါအဝင်မျက်မမြင်တွေအတွက်လက်နဲ့စမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စာကြည့်လိုက်မှလိုအပ်ချက်တွေလည်းရှိနေသေးပါ။နေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
်။ We add 10,000 items a day.
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာနေရာလွတ်အများရန်ရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာသိမ့်မရှိတော့တာငွေကြေးနဲ့နောက်ဆုံးပေါ်နီးပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရံမုံတွေလက်ခံဖို့လဲကွန်ဂရက်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာ
ကောအစီအစဉ်တင်ဆက်ပေးခဲ့တဲ့သုတဆုံလေအမေရိကန်တခွင်အစီအစဉ်ကိုအင်္ဂါနေ့မနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒေါခင်မျိုးသက်အစီအစဉ်တင်ဆက်ပေးတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်။
ဒီတစ်ပတ်တော့တကယ့်ကိုပေါ့ပေါ့ပါပါနဲ့
အတောက်ကိုအသုံးတဲ့တယ်ပလတ်စတစ်နဲ့လုပ်ထားတဲ့ပစ္စည်းတွေကနေလူကိုဘယ်လိုအန္တရာယ်ပေးနိုင်လဲဆိုတာကိုကြည့်ရအောင်နော်အိန္ဒိယနိုင်ငံအရှိမြောက်ပိုင်းဘီဟာပြည်နယ်ထဲကကျောင်းတစ်ကျောင်းမှာ2013ခုနှစ်မိုးရာသီတုန်းကကျောင်းကချက်ကျွေးတဲ့နေလဲစားစားကြတဲ့ကလေးငယ်တွေဟာအော်အန်ပြီးဝမ်းပြည့်ဝမ်းလျှော်ဖြစ်ရကနေနိုင်ဝက်အတွင်းမှာပဲကလေးငယ်22ဦးတည်းမနည်းတေဆုံးခဲ့ရတယ်လို့တခြားအများပြားကတော့ဆေးုံပို့ခဲ့ရပါတယ်အကြောင်းရင်းကိုရှားတဲ့အခါမှာတော့ထမင်းဟင်းချက်မှာကျောင်းကတုံးတဲ့စားသုံးစီထည့်ထားတဲ့ပုံဟာအရင်ကပိုးသက်စီထည့်တဲ့ပုံဖြစ်နေတာတွေ့ရပါတယ်မြန်မာနိုင်ငံမှာလည်းပစ္စည်းရှားပါတဲ့အတွက်ခြေတားပြီးတစ်ခါတုံးပလတ်စတစ်ပုံတွေခွက်တွေကိုပြန်ပြီးတုံးနေတာမို့ဒီအန္တရာယ်မျိုးအချိန်မရွေးတွေ့နိုင်ပါတယ်ဈေးသက်သာပြီးအသုံးရလွှဲအောင်လုပ်ထားတဲ့ဒီပလတ်စတစ်တွေရဲ့အန္တရာယ်နဲ့ပတ်သက်ပြီးနားလည်ထားဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်ပလတ်စတစ်ကိုအမျိုးအစားတွေခွဲထားပါတယ် Society of Plastic Industry လို့ခေါ်တဲ့ပလတ်စတစ်ဆက်မှုလုပ်ငန်းအဖွဲ့ကအမျိုးအစားတွေကိုခွဲခြားသတ်မှတ်ထားတာဖြစ်ပါတယ်ပြုလုပ်ထားတဲ့ဓာတုပစ္စည်းနာမည်အတူကောက်နဲ့သင်္ကေတတွေကိုသတ်မှတ်ထားပြီးသူတို့ကို SPI သင်္ကေတလို့ခေါ်ပါတယ
်ဒီ SPI သင်္ကေတတွေဘာလို့ထားထားရလဲဆိုရင်ဒီ plastic တွေကိုသုံးပြီးလို့ရှိရင်ဘယ်လိုလုပ်ပြန်သုံးမလဲပြန်သုံးမလို့ဘာလို့ဆိုတော့တဘာဝပတ်ဝန်းကျင်မှာဒီ plastic တွေကပုံနေလို့ရှိရင်ဒုက္ခဖြစ်မယ်လေဥပမာဆို polystyrene သူကဓာတ်ကမပြတ်ဘူးဇီဝဓာတ်ကမပြောင်းနှင်းငားရတော့မပြောင်းဆိုလိုတဲ့ဘဝကကျမတို့ဒီ plastic ဖွက်ကိုပစ်လိုက်တယ်ဆိုတော့သူကနေရောင်နဲ့ကြည့်လို့ရှိရင်သူကအစီလေးတွေဖြစ်သွားမယ်အဲ့အစီလေးတွေကဓာတ်တဘာဝကမပြောင်းတာနှင်းငားရပဲအဲ့တော့နောက်နေငါရသွားကြည့်လေအိဖြူဖြူလေးတွေတွေ့နေမှာပဲလေအဲ့လိုမျိုးတွေရှိတော့ SBI ကနေပြီးတော့အဲ့လိုတင်ဒေတာတွေမှတ်ထားပေးခြင်းအပြင်အိနေမှာအမိုက်သိန်းကလာလို့ရှိရင်ဒီပလတ်စတစ်ကိုတော့ဘယ်လိုပုံနဲ့စွန့်ပြေးရမလဲဆိုတာကိုစနစ်တကျလုပ်လို့ရအောင်ထပ်ထားပေးတာပါ
ဒီအိပလတ်စတစ်မျိုးစားဘာတွေရှိပါလဲပြောပြပေးပ
ါသူက1988ခါစပြီးတော့အမျိုးစားခုနှစ်ခုခွဲထားပါတယ်သူ့ရဲ့လမ်းညွှန်ကတော့ SBI code လို့ခေါ်ပါတယ်နံပါတ်1ကတော့polyethylene PETE လို့တည်ပါတယ်။သူကဘာတွေသုံးတယ်လဲဆိုရင်ဆေးထဲတဲ့အဖျော်ရည်ထဲတဲ့ပလင်းတွေမှာသုံးတယ်။ခေါင်းဖိတဲ့ဘီးတွေလုတ်တယ်၊နံပါတ်ကျိုးလုတ်တယ်။အဲ့ဒါကိုတော့ PETE လို့ခေါ်ပါတယ်။နောက်နံပါတ်2ကတော့ polyethylene နဲ့လုတ်ထားတဲ့ HDPE ပေါ့နော်။သူကတော့တိတ်ပြီးတော့ဟိုခိုင်ကောင်းတယ်။နောက်သူကအဲ့ရနဲ့လုတ်ထားတဲ့ဟာတွေကအစားတောက်ဖြစ်ဖြစ်တောက်တဲ့အရေးတွေပဲဖြစ်ဖြစ်အိတ်ထဲမှာထည့်ထားရင် plastic ထဲကဓာတုပစ္စည်းတွေကအိတ်ထဲကိုမရောက်ဘူးပေါ့နော်တိတ်ကောင်းပါတယ်ဥပမာဆိုရင်နွားနို့ထည့်တဲ့ဘုံတို့ဆက်စီဘုံတို့နောက်ခေါင်းရှော်ရည်စက်ပြာရည်အယောင်ချွတ်တဲ့ဆေးပေါ့နော်နောက်ပြီးတော့ကစားစရာတွေလုပ်ပါတယ်တခုပဲပြောချင်တာကတော့အဲ့ဒီဟာတွေသုံးတဲ့ခါမှာကျရင်ဒီမှာဥပမာနွားနို့ဘုံဆိုလို့ရှိရင်နွားနို့ဘုံမှာနွားနို့ထည့်ရတော့ဟုတ်တယ်ဒါပေမဲ့အဲ့ဘုံကိုဆေးပြီးတခြားဟာတော့ထည့်နေဆိုရင်ငကူကကြံခဲ့တာဟာဟိုဘက်ထဲကိုရောက်ပြီးတော့ကူးပြီးတော့ဒုက္ခဖြစ်မှာပေါ့နော်အိန္ဒိယနိုင်ငံမှာကီမီကယ်တစ်ခုထည့်ထားတဲ့ဘုံတစ်ခုကိုအစားအသောက်ထည့်လိုက်တယ်လူအများကြီးသိတယ်ပေါ့နော်နောက်တစ်ခုကတော့ဟိုဗမာပြည်မှာသိပါတယ် polyvinyl chloride ဆိုတော့ PVC ပေါ့နော် PVC ကတော့ပိုက်တွေနဲ့လုပ်လို့ရတယ်အထူးသဖြင့်ရေပိုက်တွေလုပ်တယ်ခင်းနဲ့ကြမ်းခင်းတွေလုပ်တယ်ဆက်မှုလက်မှုလုပ်ငန်းတွေမှာသုံးတဲ့ပစ္စည်းတွေအကုန်လုပ်တယ်ပေါ့နော်ဒါပေမဲ့အဲ့ PVC ဆိုတာအစားနဲ့မရအောင်ဥပမာဆိုတော့ PVC ပိုက်ကိုဖြန့်နေတော့မှဘေးနားအစားရှိအဲ့ PVC ကအစားရဲ့ရောက်သွားရင်ပြဿနာဖြစ်တယ်စားမိလို့ရှိရင်လူတွေအနေရရှိတယ်ပေါ့နော်နောက်တစ်ခုကတော့ဟို low density polyethylene လို့ခေါ်တဲ့ LPDE ဆိုတာသူက low density ဆိုတော့သူကနည်းနည်းပွမှာပေါ့နော်သူ့ကိုဓမ္မသုံးလို့ရတယ်ဆိုလို့ရှိရင်ကျွတ်ကျွတ်အိတ်ပေါ့နော်သူကတော့အစားရဲ့မရတယ်ပေါ့နော
်အန်ဒီယံမရှိဘူးအစားတောက်တယ
်အဲအဲ့ဒါကလည်းတစ်ခုရှိတယ်ဒီမှာဆိုရင်အဲ့လိုအစားတောက်တဲ့ကျွတ်ကျွတ်အိတ်ရောင်းတဲ့လူတွေဆိုရင်ရောင်းတဲ့ကုမ္ပဏီကဘာရေးထားလဲဆိုရင်ဒါအစားတောက်ထည့်လို့ရပါတယ်ဆိုပြောထားရတယ်ဒါအစားတောက်ထည့်လို့ရပါတယ်ဘာနဲ့လုပ်ထားပါလဲပေါ့နော်ရေးထားရတယ်ဟုတ်ကျွတ်ကျွတ်အေးဆိုဒီတစ်ခုလည်းပြောလို့တော့မရအောင်ဘာလို့လဲဆိုတော့ဘလို့ပုံစံနဲ့ထုတ်ထားတယ်လေပေါ့နော်ဒီနံပါတ်လေးကဥမာအခုဒီမှာဆိုအစားတွေအုပ်တဲ့ plastic အမြင်အပားလေးတွေအဲ့ဒါလေးကလည်း LGPE ကလုတ်ထားတာပဲနောက်ပြီးတော့ဟိုညစ်လို့ရတဲ့ပလင်းလေးတွေနော်အဲ့ဒါလေးလုတ်ထားတယ်နောက်ပြီးတော့လည်းဆိုဆေးမှာထည့်တဲ့ဟိုအိတ်ကလေးတွေလေအဲ့ဒါလေးကလည်း LGPE ကလုတ်လို့ရတယ်နောက်တစ်ခုကနံပါတ်5ကတော့ polypropylene လို့ခေါ်တယ် PP လို့ခေါ်တယ်ပေါ့နော်သူတို့အဲ့ဒီဟာလေးကိုကြည့်ရင်တော့သူတို့ဒီမှာဆိုအနောက်ဘက်မှာသူတို့ကတင်ကြတဲ့လေးလောက်ထားတယ်။ဥပမာဆိုရင်နံပါတ်5ဆိုရင် PP ဆိုရေးထားမယ်သူဒီမှာနော်။နံပါတ်4ဆိုရင် LDPE လေးထားမယ်။နံပါတ်3ဆိုလို့ရှိရင် PVC ဆိုရေးထားမယ်။နံပါတ်2ဆို HDPE ဆိုတော့သူက အဲ့ဒီခွက်တို့ဘူးတို့အောက်မှာအနောက်မှာတော့ရေးထားတယ်ကြည့်လို့ရတယ်ခုပြောရင်နံပါတ်5ကဘယ်မှာတွင်နိုင်လဲဆိုရင်ဥမာဆိုတော့ပလတ်စတစ်နဲ့လုပ်ထားတဲ့ကလေးတွေအနှီးလုပ်ထားတဲ့ဒိုက်ပါလိုဟာမျိုးပေါ့နော်အဲ့ဒီမှာလည်းတွေ့တယ်ပလတ်စတစ်ဘုံတွေခွက်တွေလေအစားထည့်တဲ့ဟာတွေပေါ့နော်ရှိတယ်မာဂျရင်းတို့ဘာလို့ထောက်ပတ်လိုဟာမျိုးအစီနဲ့လုပ်ထားတဲ့ဟာမျိုးထည့်တဲ့ဘူးတွေရှိတယ်နောက်ပြီးတော့နွားနွားလိုတဲ့ယိုဂတ်ဘူးကလည်းအဲ့ဒါပဲနောက်ပြီးတော့တချို့ပလတ်စတစ်ဘူးတွေဖုံးနေရတယ်အေးနောက်တစ်ခုကဆီယာဝင်ဆင်းတဲ့နံပါတ်နဲ့မှဝင်လို့ရတဲ့ဈေးဘူးလေး PPF polypropylene နဲ့လုပ်ထားတာပါ
သူကြတော့အစားတောက်တွေမှာတုံးလို့ရတယ်ပေါ့
သူ့ကိုတော့အစားတောက်ကိုပုံးလို့ရတယ်ပေါ့လို့ဆိုတော့သူကအပူလေးတော်တော်ခံနိုင်တယ်ပေါ့နော်နံပါတ်6 SPI သတ်မှတ်ထားတဲ့တင်ကိတ PS ဆိုတာပေါ့သူက polystyrene ဟိုလူတွေကတော်တော်များများကတော့ styrofoam လို့ပဲသိတယ် styrofoam ဆိုတော့ဥမာဆိုတော့ foam ဖြစ်ပြီးပါကြီးတွေရှိလို့ရှိရင်အထက်မှာအလုံးလုံးအစီအစီလေးတွေပေါ့နော်ဒီမှာဆိုရင်တနေနဲ့တနေဆိုလို့ရှိရင်ပစ္စည်းပို့တဲ့ခါမှာပစ္စည်းတွေမလှုပ်အောင်လို့ပေါ့နော်ဟိုမြေပဲလုံးတွေနဲ့တူရဖော်လုံးတွေလေပုံစံဖြစ်အောင်လှုပ်ထားတာပေါ့နော်
ဖော်လုံးတွေဖော်ခွက်တွေ
လေးတွေဖော်လုံးတွေဖော်ခွက်ကလေးတွေနောက်ပြီးတော့တခါတုန်းဒါတော့ခင်းရင်းတော့ပေါ့နော်ပေါ်လီစတိုင်ရင်းကအပူအေးခံလို့ရတဲ့ဟာတွေအပြင်ပေဒန်ပလတ်စတစ်ဘူးတွေအကုန်လုံးကြရတယ်သူအတော်အသုံးမင်းတယ်သို့တော်လည်းသူ့ထက်မှာပါစတိုင်ရင်းဆိုတဲ့ဓာတုပစ္စည်းကရင်းနဲ့ဓာတုပစ္စည်းပေါ့နော်ဆိုတော့အစ်စတိုင်ရင်းကလူတွေရဲ့တစ်ရှူတဲ့တိတ်များသွားလို့ဆိုးကျိုးတွေရှိတယ်ပေါ့အာယုံကြောကိုထိခိုက်တာတော့သိကြရတယ်ပေါ့မိုက်ခရိုဝေ့ဗ်တွားပြီးတော့အပူချိန်အမြင့်ကြီးနဲ့လုံးလိုက်လို့ရှိရင်အဲ့ထက်စတိုင်ရင်းကအပြင်ထွက်လာပြီးတော့အစာအတော့ထဲရောက်သွားတာပေါ့နော် acid ပါတာဆိုလို့ရှိရင်ဓာတ်ပြုတ်ပြီးတော့ extending အပြင်ထွက်လာမယ်အစီအများလည်းထွက်လာမယ်ပေါ့နော်ဘုံဒါကြောင့်မလို့သူ့ကိုတအားပူအောင်လုပ်လို့မရဘူးသူကစူနေတဲ့ရေနောက်တော့ခံနေပေါ့နော်နံပါတ်9ကတော့ပို့တခြားခုနပြောတဲ့ plastic အမျိုးအစားမှာမပါတဲ့ဟာပေါ့နော်ဒီမှာဆိုတော့ကျွန်တော်တို့ CD တို့ပါတော့လေနောက်ရေ blend အကြီးတွေ၅ခန်းနဲ့6ခန်းလောက်တပင်းကြီးခတ်မှမာကြီးတွေလေသူတို့ကတော့နံပါတ်9ထည့်တယ်တခြားလည်းမထည့်လို့မရတာပေါ့နော်
တဘာဝဝင်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပလတ်စတစ်ဟာလူတွေအတွက်တည်းမကပဲတရိတ်ဆန်တွေနဲ့တဘာဝဝင်းကျင်အတွက်ပါဘလုံးအန်ဒီရီပေးနိုင်တယ်ဆိုတာကိုတော့နောက်တစ်ပတ်မှာတင်ပြပေးပါမယ်ဆိုတာကိုပြောချင်ဒီသတင်းပတ်အတွက်သိပ္ပံတဲ့အမည်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မြတ်သက်စီစဉ်တက်ဆက်ပေးတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုမနက်ဖြန်စနေနေ့မနက်ခင်းမှနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြချင်းည10နာရီကနေ17နာရီထိပထမနာရီဝက်မှာလိုင်းလမီတာ190 kHz 1595နဲ့အတူလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အခုတောက်ကြနေညာပိုင်း VOA ရဲ့ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကတလှည့်ပြောပြပေးပါဦးမယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမှာရေရှည်ငင်းငယ်ရေးကိုဥတီမဲ့သဘောတူညီချက်ကိုအမေရိကန်နဲ့တာလီဘန်တွေကြား February 29ရက်နေ့မှာလက်မှတ်ထိုးမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo နဲ့တာလီဘန်တို့အချင်းညာချက်တွေထုတ်ပြန်ခဲ့ကြပါတယ်။သဘောတူညီချက်ထဲမှာအမေရိကန်တပ်တွေအားလုံးကိုအဆင့်လိုက်ရုပ်သိမ်းရေးပါဝင်တယ်လို့အာဖဂန်မြေပေါ်မှာအကြမ်းဖက်အဖွဲ့တွေခြေကုပ်ယူခွင့်မပြုဆိုတဲ့အချက်တွေပါဝင်ပါတယ်။ပြန်လည်တင့်မြတ်ရေးလုပ်ငန်းစဉ်တွေမှာအာဖဂန်နစ္စတန်နိုင်ငံကအရေးပါတဲ့တခြားအဖွဲ့အစည်းတွေပါဝင်ရေးကိုလည်းဒီသဘောတူညီချက်ထဲမှာထည့်သွင်းထားပါတယ်။အမေရိကန်မှာနိုဗ ెంబ ာကျင်းပမဲ့သမ္မတရွေးကောက်ပွဲလုံခြုံရေးနဲ့ပတ်သက်လို့လျှို့ဝှက်အချက်လက်တွေကိုထောင်ခိုင်းရေးအကြီးအကဲကလွှတ်တော်အမတ်တွေကိုရှင်းလင်းပြောကြားခဲ့တာကြောင့်သူ့ကိုသမ္မတဒေါ်နယ်ထရမ့်ယာရုကနေဖယ်ရှားခဲ့တာလို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေပါတယ်။2020သမ္မတရွေးကောက်ပွဲကြရင်သမ္မတထရန့်ပြန်လည်အနိုင်ရအောင်ရုရှားဂျောင်းဝင်ဆောင်ရွက်နေတဲ့အကြောင်းအမျိုးသားထောက်လှမ်းရေးယာယီညွှန်ကြားရေးမှူးဂျိုးဆက်မကွာယာကပြီးခဲ့တဲ့သတင်းပတ်ထဲမှာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကိုရှင်းလင်းတင်ပြခဲ့တဲ့ဆိုတာသမ္မတထရန့်ပြန်လည်သိရှိခဲ့ပြီးတဲ့နောက်အတော်လေးမကြေမနက်ဖြစ်ခဲ့တယ်လို့ Washington Post နဲ့ New York Times သတင်းစာကြီးတွေထဲမှာဖော်ပြကြပါတယ်ကိုရိုနာပိုးကူးစက်မှုကြောင့်ဂျပန်စိတ်ကမ်းမှာတိကျခွဲစောင့်ကြည့်ခံနေရတဲ့ Diamond Princess အပေါ်ကြီးသမောကြီးပေါ်ကကယ်ထုတ်ခဲ့တဲ့ Australia လူမျိုး၂ယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတယ်လို့ Australia ကျန်းမာရေးတာဝန်ရှိသူတွေကပြောပါရယ်။တစ်ချိန်တည်းမှာပဲ Diamond Princess သမောပေါ်မှာရှိနေတဲ့ခီးသည်တွေထဲမှာကိုရိုနာပိုးကူးစက်မနေပဲပိုးကူးထားသူတွေထိတွေ့မှုရှိတဲ့ခီးသည်တွေကိုအစိုးရသတ်မှတ်ထားတဲ့နေရာတွေမှာနောက်ထပ်14ရက်တိကျခွဲစောင့်ကြည့်မယ်လို့ဂျပန်ကျန်းမာရေးဝန်ကြီးဌာနကဒီကနေ့ကြေညာပါရယ်။
သားကြနေညာပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစည်းအဝေးထုတ်လုပ်ရမှုကမက်ကင်ဖြူထွေးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့အိုင်ဒန်ဥရကူဖြစ်ပါတယ်။မနက်ဖြန်စနေနေ့မနက်ဖြန်အစည်းအဝေးတွေကိုလိုင်းဒိုမီတာ32 40 48တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.